Has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်လွှင့်စီစဉ်တွေကိုတော့ line 32 kHz 9383ညနဲ့9383ညคลายโดมิเตอร์51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အီရန်သမ္မတရဟယင်ပြက်ကြတည်ဆွန်းခဲ့တဲ့အပေါ်နိုင်ငံတကာကဝန်ထဲစကားတွေပြောပြကြပါတယ်အစ္စရေးဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးနဲ့ဟာမတ်စ်ခေါင်းဆောင်တွေကို ICC ကဖမ်းဖမ်းထုတ်ဖို့ပြင်ဆင်နေပါတယ်ရခိုင်မှာလူတွေအစုလိုက်ပြန်လည်တတ်ခတ်ရတဲ့အဖြစ်မျိုးပြန်ကြုံရမှာကိုကုလသမဂ္ဂဆိုရင်ကြောင်းပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီတောင်မြို့ကိုအာရခတက်တော် AA ကနေတိမ့်ပိုက်ပြီးကြောင်းကြေညာခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလေကြောင်းကနေပါပြန်ပြီးတော့တိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေလို့ဒေသခံတချို့အသက်ဆုံးမှုတွေရှိနေပါတယ်။ကချင်ပြည်နယ်လိုင်ဇာနဲ့ဝိုင်းမော်ကြားမှာတော့စစ်ကောင်စီတပ်စခန်း10ခုထပ်မင်းဲကိုဒီသတင်းဘက်ကုံမှပူးပေါင်းတပ်တွေနဲ့အတူ KIA ကတိုက်ခိုက်တိမ့်ပိုက်လိုင်းနိုင်တယ်လို့ KIA ဘက်ကပြောပါတယ်။
မင်းကတောင်ရံတော့မှဝဲမွန်နာကခါရှိရွာမှာဟိုစက္ကစရီကိုအောင်နေတဲ့နေရာတွေကိုတော့ရှင်းရှင်းလိုက်ပြီ
ပုံမူကြီးနော်ဘူးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်အရေးပဲရောက်သူတွေစစ်မှုမထမ်းမနေရအမိတ်စစ်ကောင်စီကစပီးကျင်းတုံးလာတဲ့အတွက်ထိုင်းဘက်ကိုတိမ်းရှောင်လာတဲ့မြန်မာလူငယ်တချို့ကိုတွေ့ဆုံမေးမြန်းကန်တလို့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြပေးပါမယ်ရှင်
အီရန်သမ္မတအစ္စရာဟင်ရိုင်စီနိုင်ငံခြားရေးဝန်ကြီးဟူစိန်အမီရပ်ဒိုလာဟီယန်တို့အပါအဝင်အစိုးရအရာရှိတွေဟာရင်ပြတ်ကျပြီးကွယ်လွန်သွားတဲ့အတွက်ပါကစ္စတန်နိုင်ငံမှာတရက်ကြာဝမ်းနည်းချေကွဲခြင်းအထိမ်းအမှတ်တတ်မှတ်လိုက်ပြီးလက်ဗနိုနိုင်ငံကလည်း3ရက်ကြာဝမ်းနည်းခြင်းနေ့အဖြစ်တတ်မှတ်လိုက်ပါတယ်နိုင်ငံအနောက်မြောက်ပိုင်းအဇာဘိုင်ဂျန်ပြည်နယ်မာဆက်ဖွင့်ပွဲတက်ရောက်ပြီးအပြန်ရာသီဥတုဆိုးရတဲ့ဒဏ်ကြောင့်သမ္မတရိုင်းစီနဲ့အစိုးရအရာရှိတွေလိုက်ပါလာတဲ့ရဟတ်ရင်ပြတ်ကျခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသမ္မတရိုင်းစီဟာထုချွန်တဲ့နိုင်ငံရေးသမားတဦးဖြစ်တယ်လို့ပြောပါတယ်တရုတ်သမ္မတရှီကျင်းဖင်ကတော့သမ္မတရိုင်းစီတည်ဆုံမှုဟာဝမ်းနည်းစရာဖြစ်ရဖြစ်ကြောင်းနဲ့တရုတ်နိုင်ငံအတွက်မိတ်ဆွေကောင်းတဦးဆုံရှုံသွားခြင်းဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကတစင်ပြောကြားခဲ့ပါတယ်စီးရီးယားတူရကီနဲ့အီဂျစ်နိုင်ငံတို့ကသမ္မတတွေအီရတ်ဝန်ကြီးချုပ် UAE အာရဗ်စပွားများနိုင်ငံအကြီးအကဲတို့ကလည်းသမ္မတရာအီစီတည်ဆုံမှုအပေါ်ဝမ်းနည်းချေကွဲကြောင်းအသီးသီးပြောကြားခဲ့ကြပါတယ်မလေးရှားဝန်ကြီးချုပ်အစ္စရာဟင်အန်ဝါကတော့သမ္မတရာအီစီဟာအီရန်ပြည်သူလူထုကောင်းစားရေးအတွက်ဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ပြောပါတယ် EU ဥရောပသမဂ္ဂအကြီးအကဲ Charles Michael ကလည်းသမ္မတရိုင်းစီကွယ်လွန်ခြင်းအတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပါတယ်ပြပရောက်အီရန်အတိုက်ခံအင်အားစုတွေကတော့သမ္မတရိုင်းစီကွယ်လွန်ခြင်းဟာအီရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်တွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ
အီရန်သမ္မတအစ္စရာဟင်ရိုင်းစီနဲ့နိုင်ငံခြားရေးဝန်ကြီးဟူစိန်အမီရာအဒေါ်ဟီရန်တို့ရဲ့အလောင်းတွေကိုနိုင်ငံမြောက်ပိုင်းကရဟတ်ရင်ပြတ်ကျတဲ့နေရာမှာဒီကနေ့ရှာဖွေတွေ့ရှိခဲ့ပါတယ်လို့နိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါတယ်အီရန်နိုင်ငံအရှေ့အာဇာဘိုင်ဂျန်ပြည်နယ်မှာရှိတဲ့ဘာဆာကန်အနီးမှာတနင်္ဂနွေနေ့ရာသီဥတုဆိုးဝါးနေတဲ့အချိန်မှာရဟတ်ရင်ပြတ်ကျပြီးတဲ့နောက်မှာရှာဖွေကယ်ဆယ်ရေးတွေကဒီကနေ့အပြတ်အစီးတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အီရန်သမ္မတဟာအာဇာဘိုင်ဂျန်သမ္မတအီရန်အယ်လီရတ်နဲ့အတူနှစ်နိုင်ငံနယ်စပ်မှာရှိတဲ့ရေကာတာဖွင့်ပွဲအခမ်းအနားကိုတက်ရောက်ပြီးတော့အီရန်နိုင်ငံကိုအပြတ်မှာအခုလိုမျိုးရဟတ်ရင်ပြတ်ကျပြီးတော့တည်ဆုံခဲ့ရတာဖြစ်ပါတယ်။အာဇာဘိုင်ဂျန်သမ္မတကလည်းရဟတ်ရင်ပြတ်ကျမှုအတွက်သူစိတ်ထိခိုက်ရပါကြောင်းနဲ့အလေးနက်ထားပြီးဆုတောင်းပေးနေပါတယ်လို့ Age လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။အီရန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်သမ္မတတည်ဆုံတာဒါမှမဟုတ်တာဝန်ဆက်လက်မထမ်းဆောင်နိုင်တော့တဲ့အခြေအနေမှာတော့ဒုတိယသမ္မတတစ်ကရပ်ပေါင်း90အတွင်းမှာသမ္မတရွေးကောက်ပွဲကျင်းပပြီးတော့သမ္မတတစ်ရွေးချယ်ပြီးတဲ့အချိန်ထိတာဝန်ယူရမှာဖြစ်ပါတယ်ရှင်။
ဂါဇာဒေသကအစ္စရေးဟာမတ်စစ်ပွဲနဲ့ဆက်နွယ်ပြီးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်းနက်တန်ယာဟူကာကွယ်ရေးဝန်ကြီးယော့ဖ်ဂလန့်ဂါဇာမှာရှိတဲ့ဟာမတ်စစ်ပွဲအကြီးအကဲယာယာစင်ဝါနဲ့အရာရှိတချို့တို့ကိုဖမ်းဝရမ်းထုတ်ဖို့စီစဉ်နေကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးအကြီးအကဲက ဒီကနေ့မေလ20ရက်နေ့မှာကြီးညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုနဲ့ကာကွယ်ရေးဝန်ကြီးဂါလန်တို့ဟာစစ်ရာဇဝတ်နဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အပြင်အရက်သားတွေကိုအစာရေစာပြတ်အောင်လုပ်ပြီးလက်နက်တပ်ဖွဲ့အသုံးပြုတာ၊အရက်သားတွေကိုရွေကျက်ရှိရှိပြစ်မှတ်ထားတိုက်ခိုက်တာတွေလှုပ်ဆောင်ခဲ့တယ်လို့ယုံကြည်ကြောင်း ICC ရဲ့တရားလူရှင်းနေအဖွဲ့အကြီးအကဲကာရင်ခန်ရဲ့ကြီးညာချက်မှာဖော်ပြပါတယ်။ဟမတ်စ်အဖွဲ့အကြီးအကဲရာယာစင်ဝါအပြင်အဖွဲ့ရဲ့စစ်ဖက်အကြီးအကဲမိုဟာမက်ဒီယပ်အစ်ဘရာဟင်အယ်မာစရီနဲ့နိုင်ငံရေးအကြီးအကဲအစ္စမေဟာနီယေတို့ဟာလည်းစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ ICC ကယူဆကြောင်းလဲကြီးညာချက်မှာဖော်ပြပါတယ်။ဟာမတ်စ်အရာရှိတွေအပေါ်တင်ထားတဲ့ဆွဲချက်တွေတဲ့လူသတ်မှုဒဇာဂန်တွေကိုဖမ်းဆီးမှုတွေလို့စစ်ရာဇဝတ်မှုတွေအာဓမ္မပြုကျင့်မှုနဲ့တခြားလိမ်ပိုင်းဆိုင်ရာစော်ကားမှုတို့အပြင်ညှဉ်းပန်းနှိပ်စက်မှုတွေလည်းပါဝင်ပါတယ်။ဒီချိန်ထဲမှာပဲအစ္စရေးနိုင်ငံအနေနဲ့ဂါဇာကမ်းမြောင်တောင်ပိုင်းရာဖာမြို့ကမြေပြင်စစ်ဆင်ရေးတွေကိုတိုးမြှင့်ဆောင်ရွက်သွားဖို့တနိဋ္ဌာန်ချထားကြောင်းအမေရိကန်သမ္မတအင်ဂျီနီယာအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်နဲ့ဒီကနေ့တွေ့ဆုံအပြီးမှာအစ္စရေးကာကွယ်ရေးဝန်ကြီးယော့ဖ်ဂါလန်ကပြောကြားခဲ့ပါတယ်ခင်ဗျာ။
ရုရှားတို့ညဘက်တိုက်ခိုက်မှုတွင်မှာတုံးခဲ့တဲ့ drone 22စင်းစလုံးကိုကြားဖြတ်ပစ်ချနိုင်ခဲ့ပါတယ်လို့ Ukraine စစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ် Lviv, Mykolaiv, Odessa, Poltava ဒေသတွေမှာပစ်ချနိုင်ခဲ့တယ်ဆိုတာကို Ukraine လေတပ်ကပြောကြားခဲ့ပြီးတော့ဒေသဆိုင်ရာတာဝန်ရှိတဲ့သူတွေကတော့ထိခိုက်သေးကြတာမရှိပါဘူးလို့ပြောပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်း Bagrod ဒေသမှာ drone 5စင်းCost ဒေတာမှာ drone 2စင်းအပါအဝင် Ukraine တို့ရဲ့ drone 9စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ Kharkiv မြို့ရဲ့အပြင်ဘက် Lusika ရာအပန်းဖြေစခန်းတစ်ခုကို Russia ကမဇိုင်းဒုံးနဲ့မနေ့တုန်းကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ11ဦးသေဆုံးခဲ့ပါတယ်။ဒီအပန်းဖြေစခန်းမှာအရက်သားတွေနဲ့ကလေးငယ်တွေကိုဝင်ဆောင်တွေကတနင်္ဂနွေနေ့မှာအပန်းဖြေအနားယူနေကြတာဖြစ်ပြီးတော့အဲ့ဒီနေရာမှာစစ်သားတယောက်မှရှိမနေပါဘူးလို့ဒေတာခန်ရဲတပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့ခါခီဖ်နဲ့တခြားယူကရိန်းမျိုးတွေကိုကာကွယ်ပေးနိုင်မှုအတွက်နောက်ထပ်လေကြောင်းရံကာကွယ်ရေးစနစ်တွေကိုပံ့ပိုးပေးဖို့အနောက်မဟာမိတ်နိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။ကမ္ဘာကြီးဟာရုရှားတို့ရဲ့အကြမ်းဖက်မှုကိုရပ်တန့်နိုင်မှုလိုအပ်တယ်လို့ဒီလိုလုံနိုင်မှုအတွက်ခေါင်းဆောင်တွေကြားမှာနိုင်ငံရေးဆန္ဒကင်းမဲ့နေတာကိုကြော်လွှားနိုင်မှုလိုတယ်လို့လည်းသမ္မတဇလန်စကီကလူမှုမီဒီယာမှာပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းစစ်တပ်ကရုရှားနိုင်ငံတောင်ပိုင်းဘက်ဂရော့ဒေသမှာရှိတဲ့မြို့နှစ်မြို့ကိုတနင်္ဂနွေနေ့ကပစ်ခတ်ခဲ့တာကြောင့်ကလေးငယ်3ဦးအပါအဝင်လူ71ဦးထပ်မံတရားရပြီးတော့လူနေရက်ွက်တွေပျက်စီးခဲ့ပါတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးက Telegram မှာဖော်ပြထားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1505နေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။ဒီအမေကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းအာရခတပ်တော်ခေါ် AA အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲလက်နက်ကင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကြားလူတွေအစုလိုက်ပြောင်းလိုက်တတ်ခတ်ခံရတဲ့အဖြစ်မျိုးတကြောပြန်ပြန်ဖြစ်ပေါ်လာမှာကိုစိုးရင်ထိလက်မိတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဖော်ကတ်တက်ကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတော်မြို့နယ်အတွင်းအိုးအိမ်တွေဖျက်ဆီးခံရတာအကြမ်းဖက်မှုတွေတိုးလာနေတဲ့သတင်းတွေထွက်ပေါ်နေပြီးအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေပါဝင်တဲ့အရက်သားတွေထောင်ပေါင်းချီအိုးမဲ့အိမ်မဲ့ဖြစ်နိုင်တာကိုဖော်ကတ်တက်ကကြေညာချက်မှာသတိပေးထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအာရခတပ်တော်နဲ့စစ်ကောင်စီအကြအပြစ်ခတ်ရစဲရေးပြက်ပြက်ပြီးတိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပြီးတဲ့နောက်မြို့နယ်18မြို့နယ်တွေက15မြို့စစ်တပ်တင်းခဲ့တယ်လို့ယာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းနဲ့အိုးမဲ့အိမ်မဲ့စွန့်ခွာထွက်ပြေးနေသူ3သိန်းရှိခဲ့တဲ့အကြောင်းလဲကြီးညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်ဟာအဖွဲ့စည်းပေါင်းစုံပါဝင်လာတဲ့စစ်မြေပြင်ပြန်ဖြစ်လာပြီးအရသာပြည်သူတွေအတွက်အန္တရာယ်ကြီးတဲ့နေမြေဖြစ်လာနေတာကိုသတိပေးထားပါတယ်။ဒေသခံရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအကြားရှိပြည်သားလူမျိုးရေးတင်းမာမှုတွေကိုစစ်တပ်ကမီးထိုးပေးနေတာအတုံးချလာတာကြောင့်အရင်ကကြုံခဲ့ဘူးတဲ့ရက်ဆက်ဆိုးရတဲ့အစုလိုက်အပြုံလဲတပ်ဖြတ်မှုမျိုးတွေထပ်ပေါ်လာမှာကိုစိုးရင်ရတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုပါတယ်။ရခိုင်တိုင်းဒေသနဲ့ကိုင်အဖွဲ့ AA အာရခတပ်တော်ကတော့ပြီးခဲ့တဲ့ရက်ပိုင်းကရခိုင်ပြည်နယ်ဘူတိတောင်မြို့သိန်းတိုက်ပွဲမှာဒေသခံရိုဟင်ဂျာတွေတိုက်ခိုက်ခံရတာမောင်းထုတ်ခံရတာတွေရှိခဲ့တဲ့အကြောင်းဆွတ်ဆွဲချက်တွေထွက်ပေါ်ခဲ့တာဟာမဟုတ်မမှန်ဘူးလို့ပြန်လည်ညင်းဆိုထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာတွေနေရပြန်ရေးနှောင့်နှေးကြမ်းကြာနေရတာကတော့လက်တလောမြန်မာနိုင်ငံမှာကြုံနေရတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ပါလို့မကြခင်တာဝန်အစုံးသက်တော့မဲ့မြန်မာတမ်မတ်ကြီးဥအောင်ကျော်မိုးကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်သတင်းတွေမှာဖော်ပြပါရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မမတ်ကတော့နိုင်ငံသားတို့အခွင့်အရေးနဲ့ဂုဏ်သိက္ခာရှိစွာနေရပြန်ရေးကသာရိုဟင်ဂျာအရေးအပြီးသတ်အဖြစ်ဖြစ်လိမ့်မယ်လို့ဒီကနေ့ပြောခဲ့တာပါ။ရိုဟင်ဂျာအကြက်တဲကိုပြည်လဲအောင်ဖြေရှင်းတဲ့အခါမှာအိန္ဒိယနိုင်ငံနဲ့အတူတရုတ်နိုင်ငံကပါပါဝင်ဖို့လိုအပ်ပါတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံသားသတင်းတောက်များအသင်း45နှစ်မြောက်နှစ်ပတ်လည်နေ့မှာလုပ်တဲ့ရိုဟင်ဂျာအကြက်တဲဆိုင်ရာနှီးနှောဖလှယ်ပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောလိုက်တာဖြစ်ပါတယ်။နောက်ပြီးတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာစားဝတ်နေရေးအတွက်အထောက်အကူတွေဖန်တီးပေးတာနောက်ရိုဟင်ဂျာတချို့ကိုတတိယနိုင်ငံတွေစီကိုပို့ဆောင်ပေးတဲ့အတွက်သူတို့ကြားမှာတလွဲမျောလင်းချက်တွေဖြစ်ပေါ်လာနိုင်တဲ့အတွက်ဒါကလည်းအကြက်တဲတွေကိုဖြည့်ရှင်းရမရောက်ပါဘူးလို့သတိပေးပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်တုန်းကစစ်တပ်ရဲ့နဲ့စစ်နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြရပြီးတော့ဒီလူတွေနေရပြန်နိုင်ရေးမြန်မာအာဏာပိုင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူထားပေမဲ့အခုအချိန်အထိလက်တွေ့အကောင့်ထဲမပေါ်နိုင်ပဲဖြစ်နေတာဖြစ်ပါတယ်ရှင်။
ထိုင်ဝမ်ပြည်သူတွေရဲ့ရွေးချယ်ခွင့်ကိုအတိအမှတ်ပြုဖို့နဲ့စီးရဲနိုင်ငံရေးချင်းချောက်မှုတွေကိုရပ်တန့်ဖို့ထိုင်ဝမ်သမရလိုင်ချင်းတဲကဒီကနေ့တနင်္လာနေ့မှာပြုလုပ်တဲ့ကြံသက်စာချိန်ဆိုပွဲအခမ်းအနားမှာတရုတ်နိုင်ငံကိုတောင်းဆိုလိုက်ပါတယ
်။要呼吁中国停止对台湾文攻武吓。
တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုနိုင်ငံရေးအရာရောစီးရေးအရာပါချင်းချောက်နေတာကိုရပ်တန့်ဖို့နဲ့ထိုင်ဝမ်ရေလက်ကြားနဲ့ဒေသရင်းငင်းချမ်းရေးပူးပေါင်းတည်ဆောက်ဖို့တရုတ်နိုင်ငံကိုတိုက်တွန်းလိုပါတယ်လို့သမရသည့်လိုင်ချင်းတဲကကြံသက်စာချိန်ဆိုပွဲအခမ်းအနားမှာပြောဆိုခဲ့တာပါ။ထိုင်ဝမ်အနေနဲ့ငင်းချမ်းရေးသာတခုတည်းသောရွေးချယ်စရာဖြစ်တယ်လို့လည်းသမရလိုင်ကပြောဆိုပါတယ်။သူအစိုးရအနေနဲ့ထိုင်ဝမ်ရဲ့ဒီမိုကရေစီအရာကိုအခြေခံပြီးနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေကိုခိုင်မာအောင်လှုပ်ဆောင်သွားမယ်လို့လည်းဂရုပြုပြောဆိုပါတယ်။သမရသည့်လိုင်ရဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ရည်ရွယ်ချက်ကိုထိုင်ဝမ်ပြည်သူတွေကထောက်ခံကြိုဆိုကြပေမဲ့တရုတ်ကတော့သမရလိုင်ကိုခွဲထွက်ရေးသမားအဖြစ်သုံးတုံးပြောဆိုနေတာပါ။ထိုင်ဝမ်ကိုပြည်သူအုပ်ချုပ်မှုတစ်စိတ်တစ်ပိုင်းအဖြစ်လက်ခံထားတာတရုတ်ကသမရလိုင်ရွေးကောက်ပွဲမှာအနိုင်ရပြီးကြတဲ့ကထိုင်ဝမ်ကျွန်းတဝိုက်ပုံမှန်စီရေးလက်ကျင့်မှုတွေဆက်တိုက်လုပ်နေခဲ့ပါတယ်ခင်ဗျာ။
ပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်က Scarborough ကျွန်းရဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးအောင်လို့တရုတ်နိုင်ငံကလုပ်နေပါတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာအနေနဲ့စောင့်ကြည့်စစ်ဆေးပေးဖို့ဖိလစ်ပိုင်ကတောင်းဆိုလိုက်ပါတယ်။2021ခုနှစ်တရုတ်ကသိမ်းပိုက်ထိန်းချုပ်ထားတဲ့ Scarborough ကျွန်းအပါအဝင်တောင်တရုတ်ပင်လယ်မှာပိုင်ဆိုင်မှုအတွက်ငင်းပွားနေတာကိုဖိလစ်ပိုင်ကနိုင်ငံတကာတရားရုံးမှာတိုင်ကြားမှုပါတယ်။နယ်သာလန်သဟိတ်မျိုးကအငင်းပွားမှုဖြစ်ရှင်ရေးတရားရုံးကတော့တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုပိုင်ဆိုင်ကြောင်းတရုတ်နိုင်ငံရဲ့ပြောဆိုမှုဟာခိုင်လုံမှုမရှိဘူးဆိုတာကို2016ခုနှစ်တုန်းကဆုံးဖြတ်ခဲ့ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ရခိုင်ဘက်ကစစ်ရေးနောက်ဆုံးအခြေအနေသတင်းကိုတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီရောင်မြို့ကိုအာရခတပ်တော် AA ကသိမ်းပိုက်လိုက်နိုင်ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာတော့တခြားမြို့တွေမှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါရစေ။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်နေတယ်လို့ဒေသခံပြည်သူတချို့အသက်ဆုံးမှုတွေလည်းရှိနေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်
။ဘူးသီးရောင်မြို့ကိုတိမ့်ပိုက်လိုက်ကြောင်း AA ဖွဲ့ကကြေညာခဲ့ပြီးနောက်ပိုင်းအခုနောက်ထပ်လဲအန်တန်တွဲနဲ့မောင်နှောမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။အန်မြို့နယ်မှာဆိုရင်လဲမနေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကနေအဆက်မပြတ်လာရောက်ဗုံးချက်နေတယ်လို့အန်မြို့နယ်မှာနေထိုင်တဲ့ရခိုင်အရေးတက်ကြွလှုပ်ရှားသူကိုထွန်းကြီးကပြောပါတယ်။
အမ်ဖဲအရှင်တွေကတော့အခုဒီရက်နှစ်အတွင်းတော့တိုက်ပွဲတော်တော်ပြင်းထန်နေတယ်လို့ဟိုပြောလို့ရတဲ့အရှင်တွေကြည့်ရဲဆိုတော့ဒီနေ့ကဒီနေ့ရယ်မနေ့ကလည်းဒီလင်းနဲ့တော်တော်လေးဘုံတွေကြည့်နေရတော့တောက်လျှောက်တော့ကြားတယ်ပေါ့နော်ဒါပေမဲ့ရွာတွေနဲ့တော့တိုက်ဦးနေတဲ့နေရာတွေနဲ့တော့အဝေးကြီးပါဒီမှာတော်ချင်းမှာဖြစ်နေကြတာဆိုလေဟုတ်အမ်ဘူးပြီးတော့မသိခင်ကတည်းကလည်းနေတော့ရှိတယ်ပေါ့နော်ဒီပြင်းထန်တာဖြစ်လာတာတော့မနေ့ကနဲ့ဒီနေ့ပဲ
ဒါအပြင်တန်တွဲမျိုးနယ်မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီတပ်ကလေကြောင်းရေကြောင်းတွေကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့ဒေသခံတူကပြောပါတယ်
။အ
ဟုတ်တယ်လက်နဲ့ကြည့်တာနေတော့ပြစ်နေတာပဲ။ကူပဲတလုံးခမားဖုံးခေါ်ပြီးသားမှာလေ။ဘာတော့တောင်းအောင်ဆန်းပြစ်နေတယ်။လူတိုင်းလည်းပြစ်တယ်ပြီးလို့ချင်းဟိုဒီတန်ွဲမျိုးရဲ့အနောက်မြောက်ယွန်းယွန်းစင်ကောင်းရွာရဲ့အောက်ကစင်လေတဲ့ကရတဲ့စစ်သင်မော်ကလည်းအမြောက်နဲ့ပြစ်တယ်။အဲ့ဒီကပြစ်ထားတော့ဒါနည်းနည်းတိုးတာပေါ့။ဒါနည်းနည်းခတ်ကြိုးလို့ပဲကြားတယ်။သူတို့ဘာတော့ကပြစ်တဲ့အမြောက်နဲ့မကြိုက်ကြတော့အကျယ်ကြီးပဲ။လေရင်တွေကတော့ဒီနေ့မကြောက်ဘူး။
တိုက်ပွဲပြင်းထန်နေတဲ့တန်တော်မျိုးနယ်မှာစစ်ကောင်စီကလက်နက်ကြီးနဲ့လေကြောင်းကားပါတိုက်ခိုက်နေပြီးဒေသခံအချို့တိုက်ဆုံတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ
်။မျိုးနောက်ကလာတယ်ဆိုတာတော့တိုက်ပွဲကကလာတာမဟုတ်ဘူး။ဒီရင်နဲ့ဘုံကျဲတာကလာတယ်အမြောက်ဆန်ကျတာကလာ။တိုက်ပွဲဖြစ်တဲ့တိုက်ပွဲဖြစ်လို့အမြောက်နဲ့ဖြစ်တာကနည်းတယ်။ချင်းမိချင်းအားရမ်းပြန်။အေးအေးရတယ်နေရာဘယ်မှာရှိမှမသိဘူး။ရှိမှလည်းရှိမယ်။သူတို့တွေဒရင်အမားတွေနဲ့ချင်းမိချင်းအားပြစ်နေကြတာလေ။အဲ့လက်တော်မို့ဆိုတာမော်တော်ကားလမ်းပေါ်ဗျာ။လမ်းပေးရရော။ကျွန်တော်တို့ကလည်းမြန်မာမှာဆက်နေမှာတော့ဘယ်လိုအဲ့ဒီအဲ့ဒီနေတော့ဘူးရောဒီနေ့ဘုံပြစ်တာတွေလိုက်ကြတာ10ရောက်ပွဲချင်းကျတော့9ရောက်ပဲနောက်ဆက်တက်ပြီးကျတာစေုံရောက်လဲဒီရမ်းမှလည်း10ရောက်လောက်10ရောက်ကျော်လောက်
ဘူးတီတောင်မြို့နယ်မှာလက်ကျန်စစ်ကောင်စီတပ်သားတွေကိုအရခတ်တပ်တော် AA ဘက်ကလိုက်လံရှင်းလင်းနေတာကြောင့်တိုက်ပွဲတွေရှိနေသေးတယ်လို့မောင်နှုံးမြို့နယ်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ AA ဘက်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်ရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်မှုတွေရှိခဲ့ကြောင်းစွပ်စွဲချက်တွေကိုတော့ AA ဘက်ကငြင်းဆန်ထားပြီးစစ်ကောင်စီရဲ့လက်ချက်အဖြစ်တုံ့ပြန်ထားပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။တိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှလူအခွင့်အရေးချိုးဖောက်မှုတွေတကြော့ပြန်ပေါ်ပေါက်လာမှဆိုရင်ကြောင့်လေကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဗောကာထကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့တာပါအထူးသဖြင့်ဘူတီတော်မျိုးနယ်မှာအိုးအိမ်တွေဖျက်ဆီးခံရပြီးအကြမ်းဖက်မှုတွေတိုးလာနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေပါဝင်တဲ့အရက်သားတွေထောင်တောင်းချီအိုးမဲ့အိမ်မဲ့ဖြစ်နိုင်ကြောင်းလေလူအခွင့်အရေးမဟာမင်းကြီးကသတိပေးထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့ကိုအာရခတက်တော် AA ကတိမ့်ပိုက်ပြီးကြောင်ကျင်ညာခဲ့တဲ့နောက်မှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီးတော့စစ်ကောင်စီကလေကြောင်းကပါတိုက်ခိုက်နေလို့ဒေသခံတချို့အသက်ဆုံးမှုရှိနေတဲ့တဲ့တင်ကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်လိုင်ဇာနဲ့ဝိုင်းမော်ကြားမှာစစ်ကောင်စီတပ်စခန်း10ခုထက်မနည်းကို AA ကတိုက်ခိုက်တိမ့်ပိုက်လိုက်နိုင်တဲ့အခြေအနေတဲ့တင်ကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်လိုင်ဇာနဲ့ဝိုင်းမော်ကြားကစစ်ကောင်စီတပ်စခန်း10ခုထပ်မင်းဲကိုဒီသတင်းဘက်ကုံမှာပဲပူးပေါင်းတပ်တွေနဲ့အတူတိုက်ခိုက်သိမ်းပိုက်လိုက်နိုင်ပြီလို့ KIA ကပြောပါတယ်။တစ်ချိန်တည်းမှာပဲဝိုင်းမော်မြို့မှာကစစ်ရေးတင်းမာနေပါတယ်။ပူတာအိုမိုးမောင်းနဲ့မန်စီဘက်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ကချင်ပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးပါမယ်။
ဗမော်မြကြီးနားကားလန်းလိုင်ဇာနဲ့ဝိုင်းမော်အကြားကစစ်ကောင်စီတပ်စခန်း10ခုလောက်ကိုပြီးခဲ့တဲ့စနေနေ့မနက်ခင်းကစတင်ပြီး KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာညနေပိုင်းမှာတော့တပ်စခန်းကြီးငယ်10ခုလောက်ကိုသိမ်းယူခဲ့တာပါတနင်္ဂနွေနေ့သခေါင်ရံချိန်မှာတော့တပ်စခန်း2ခုထပ်မံသိမ်းယူခဲ့ပြီးရွှေချောင်းပင်ခြေဆိုင်ခမရ321တပ်စခန်းမှာတိုက်ပွဲဆက်လက်ပြင်းထန်နေကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်လိုင်ဇာဝိုင်းမော်ကားလန်းတို့မှာတိုက်ပွဲဆက်ဖြစ်နေပါတယ်မင်းနဲ့တောင်ရံနောက်မှာဝိုင်းမော်နာကခါရှိရွာမှာဟိုစက်ကစရီခွောင်းနေတဲ့နေရာတွေကိုတော့ရှင်းလင်းလိုက်ပြီ။နောက်တမန်ရံတရာဦးထင်းမှာတက်ဆွေးထားတဲ့သစုခန်းကိုလည်းမင်းကစက်တနာကြီးကြော်ချိန်မှာဘလုံးတင်ပိုက်လို့ရပါပြီ။ညတော့ခုကတုံးနေတဲ့ဘက်မှာတက်ပွဲတွေဆက်ရှိပါတယ်ခင်ဗျာ။အဲ့ဒါတော့ဟိုရှင်းအောင်ပြင်ဟုတ်ကဲ့။
စစ်ကောင်စီရဲ့မြောက်ပိုင်းတိုင်းစစ်တနာကျုပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာရှိတယ်လို့လေကြောင်းကလည်းတိုက်ခိုက်တာတွေရှိနေပါတယ်။ဒီတိုက်ပွဲတွေဟာစစ်ရှေ့ရက်နေ့ကစတိုက်တာဖြစ်ပြီးဒီ3ရက်အတွင်းမှာအဓိကစခန်းကြီးတွေဖြစ်တဲ့ဝထောင်ပွန်၊ချေအင်းဦးကောင်၊ကစူး၊လုံဆပ်ပွန်အပါဝင်အောင်မြေ1၊အောင်မြေ2၊ခါရှိစတဲ့စခန်းငယ်တွေပါဆိုရင်စခန်း10ခုခန့်ရှိကြောင်းဆက်ပြောပါတယ်။ဝိုင်းမော်ဒေသခံတူကတော့ KIA ကတနင်္ဂနွေညကတင်းယူခဲ့တဲ့ခါရှိရွာဟာဝိုင်းမော်မြို့နယ်နှမိုင်ခန့်အကွာမှာရှိနေတယ်လို့ဝိုင်းမော်ဒေသခံတွေဟာတင်းရှောင်ဖို့ပြင်ဆင်တာတွေရှိနေကြောင်းပြောပါတယ
်။ဒီကိနာဥပမာနန်းကသမောနဲ့တက်ခဲ့ရင်ဝိုင်းမော်မျိုးအဝင်ခါရှိရောင်ရောက်နေပြီ။အဲ့ဒါလုံးဆုံးရှိတော့မှာမိုင်တုံးမှန်ချက်မကျော်။ဝိုင်းမော်ဒေသခံတွေကတော့ဟိုရှောင်ဖို့တော့ပြင်နေကြတယ်နေခါတရှိနေပြီ။ဒီနေရာနင်းနေပြီပေါ့
။လက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာဟာဝိုင်းမော်မျိုးတောင်ဘက်မြကြီးနာဗမော်လမ်းကျောမှာဖြစ်ပြီးဝိုင်းမော်မျိုးအရှိတ်ဘက်ဝိုင်းမော်ကမ်ပိုက်တီလမ်းကျောကဝီယန်နဲ့ဝါရှောင်ကြားမှာလဲကရင်နဲ့ပူပေါင်းတက်တွေရောက်ရှိနေပြီဖြစ်ကြောင်းဝိုင်းမော်ဒေသခံကပြောပါရယ်ဝိုင်းမော်မြို့ဟာစီရေးအရချင်းချောက်ခံရတဲ့အခြေအနေမှာရှိနေချိန်မှာပဲပူတာအိုမြို့နယ်နဲ့မိုးမောက်မန်စီဘက်မှာလည်းတိုက်ပွဲတွေဆက်ရှိနေကြောင်းဘုံကြီးနော်ဘူးကပြောပါရယ
်ပူတာအိုဘက်ကတည်းကစူရာပုံးတက်ကိုဆင်းလာတဲ့စစ်ကြောင်းတွေပူတာအိုဘက်ကိုပြန်ဝင်သွားတာတော့မကြားမိပါဘူး
ဟိုစပီယာဘဝင်ချင်မာတော့တိုက်ပွဲဖြစ်မှာစမ်ပီယာမေယွာရီကိုတော့မိရှုလိုက်တယ်ဆိုတဲ့တရင်တော့ကြားပါတယ်ဒါမဲ့တကယ်ပြည်သူစုံစုံကတော့မကြားရသေးပါဘူးခင်ဗျာဟိုမိုးမောင်းတို့မန်စီရိုပဲမှာတော့တိုက်ပွဲတော့ဆက်ရှိပါတယ်ဟိုဘလို့အဓိကခန်းနေကတော့တင်းတာတော့ရှိသေးပါဘူး
စစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်ရမှာပမ်မတီရက်ွက်တဲ့ကြာရောက်ပြီးတော့ရဲသားတွေထိခိုက်ဒေဆုံးခဲ့ကြောင်းကချင်သတင်းဌာနအချို့ကဖော်ပြပါရယ်ကချင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေကိုစစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရပေမဲ့စစ်ကောင်စီရဲ့သတင်းတွေကိုဖော်ပြလေးရှိတဲ့ News of Myanmar KNA PDF ပူးပေါင်းတပ်တွေက ပမ်မတီ ရက်ွက်အတွင်း ပစ်ခတ်တာကြောင့်အရသား 3 ဦးသေဆုံးပြီးတော့ 8 ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါရယ် နမ်ပေါင် လီတက်စ် ခန်းကိုမေလ 5 ရက်နဲ့ ဧပြီလ 19 ရက်နေ့တွေကလည်း ရှော့ တိုက်ဒုံးနဲ့ပစ်ခတ်ခဲ့ကြောင်း ကချင်ပြည်နယ်ခြေစိုက် PDF တပ်ဖွဲ့တွေကသတင်းထုတ်ပြန်ထားတာတွေရှိခဲ့ပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်လိုင်ဇာနဲ့ဝိုင်းမော်ကြားမှာရှိတဲ့စစ်ကောင်စီတပ်စခန်းဆယ်ခုထက်မနည်းကိုဒီသတင်းဘက်ကပူးပေါင်းတပ်တွေနဲ့ အရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရအမိန့်ကိုစန့်ကျင်ပြီးတော့ထိုင်းနိုင်ငံဘက်ကိုတင်းရှောင်လာကြတဲ့မြန်မာလူငယ်တချို့ကို
ဒီမှာမြန်မာပြည်သားချင်းချင်းမြန်မာလူချင်းချင်းလူဖြစ်နေရကြီးကျွန်တော်လက်မခံနိုင်ဘူးပေါ့ဗျာအဓိကအဲ့ဒါကြောင့်ဒီဘက်ကိုရောက်လာပြီဟိုဒါပေမဲ့ဟိုစစ်ကောင်စီကပြောတာကတော့ဗောနော်ဒါသူတို့နိုင်ငံကိုချစ်သူတိုင်းတိုင်းမျိုးချစ်သူတိုင်းဒါစစ်မှုထမ်းကိစ္စတိုင်းမျိုးကာကွယ်တဲ့ကိစ္စပေါ့နော်ဆိုတော့အပိုင်းတော့သူတို့ပြောတော့အဲ့ဒါကိုဘယ်လိုမြင်လဲရှင်တိုင်းမျိုးကာကွယ်တယ်
ဟုတ်ကဲ့ရှင်ကိုစောထိုးရေအခုဒီနေရာမှာဒီစစ်မှုမထမ်းမနေရဥပဒေကိုပေါ့နော်ရှောင်ရှားပြီးတော့ရှောင်ရှားဖို့အတွက်ပေါ့လေမြန်မာနိုင်ငံကထွက်လာတဲ့လူတွေကိုခိုလုံပြီးတော့ကူညီခိုလုံခွင့်ပေးထားပြီးတော့ပေါ့နော်ကူညီနေရာချပေးထားတယ်လို့သိရပါတယ်ဆိုတော့တာဝန်ရှိတဲ့တူတဦးအနေနဲ့အခြေအနေတွေကိုရှင်းပြပါအောင်ရှင
်ဟုတ်ကဲ့ဟိုပါလေစစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကိုရှောင်တိန်လာတဲ့စစ်မှုမထမ်းခြင်းနဲ့လူငယ်တွေအများကြီးရှိပါတယ်။အဲ့လိုအများကြီးတည်းကမှကျွန်တော်တို့နဲ့အဆက်အသွယ်ရပြီးတော့ဟိုသူတို့စစ်မှုမထမ်းခြင်းပေါ့ဗျာ။ကျွန်တော် တော့ဟိုဒီဘက်ကိုလာခြင်းနဲ့ဆိုတော့မှကျွန်တော်တို့ကဒီဘက်ကိုခေါ်လိုက်တာပေါ့ခေါ်လိုက်ပြီးတော့မှဒီဘက်ရောက်တော့မှသူတို့ဘာတွေလှုပ်ချင်လဲဘလို့ဖြစ်ချင်လဲပေါ့ကျွန်တော်တို့မေးတယ်မေးပြီးတော့မှသူတို့လှုပ်ချင်တဲ့အလုပ်တွေကိုကျွန်တော်တို့ဒီဘက်မှာကျွန်တော်တို့ဖန်တီးပေးတယ်ဒီနေရာလေးကတော့ကျွန်တော်တို့သူတို့ရဲ့စားဝတ်နေရေးအတွက်နောက်လုံခြုံရေးအတွက်အဆင်ပြေအောင်လို့ဖန်တီးပေးထားတဲ့နေရာလေးပဲဖြစ်ပါတယ်ဆိုတော့ဒီနေရာလေးကတော့ကျွန်တော်တို့ဟိုကျွန်တော်တို့ရဲဘော်နိုဘယ်အေးဟိုကြာဆုံးသွားပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဟိုသူ့အတွက်ကျွန်တော်တို့ဟိုပါပေါ့ဟိုကွန်ပျူတာလေးလုပ်တယ်အဲ့ကွန်ပျူတာကနေပို့တဲ့ပတ်စံလေးတွေနဲ့ကျွန်တော်တို့ဒီနေရာလေးကိုဖန်တီးပေးထားတာဖြစ်ပါတယ်တချို့လူငယ်ပိုင်းနေရာလေးဒီဟိုစကားစကိုပြန်ပြီးတော့တိုက်ချင်တယ်ပေါ့တိုက်ချင်တယ်ဆိုတော့အဲ့လိုတိုက်ချင်တဲ့ရဲပေါ့အယောက်20ကျော်ပေါ့ကျွန်တော်တို့ဟိုသက်ဆိုင်ရာဟိုတင်နှန်းပေးနေတဲ့စစ်ကြောင်းတွေပေါ့ဟိုအဲ့စစ်ကြောင်းတွေကိုကျွန်တော်တို့ပို့ပေးတယ်တချို့လည်းဟို drone တင်နှန်းတွေပါတွေတွားတက်တယ်ပေါ့ဗျာအဲ့တချို့ကြတော့လေအဲ့လိုမျိုးမသွားခြင်းဘူးဒီဘက်မှာပဲဟိုအလုတ်ကင်လေးဟိုလိုချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့အလုတ်ကင်အခွင့်အလမ်းနေဟိုအရှင်ပြေနိုင်တဲ့နေရာတွေပေါ့ကျွန်တော်တို့ချိတ်ဆက်ပြီးတော့ကျွန်တော်တို့ပို့ပေးပါတယ်ဗျအခြားအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်နေရတာရှိပါတယ်ဗျ
ကျွန်တော်တို့ကအသက်ကပြေပြီးသားလူငယ်တယောက်ဖြစ်တယ်လူငယ်တယောက်ဖြစ်တဲ့အတွက်ကိုအသက်ပြေတဲ့ပြိုင်နဲ့ကျွန်တော်တို့ကကိုယ်အိမ်ထဲမှာကိုနေပြီးတော့မလုံခြုံတော့ဘူးပေါ့မလုံးုံတဲ့အထွက်ကိုကျွန်တော်တို့ကရှောင်းလာခဲ့ရတယ်။ကျွန်တော်တို့ကခရီးသွားလို့ရှိရင်လည်းကျွန်တော်တို့မှတ်ပုတ်နေယူစစ်လိုက်လို့ရှိရင်အသက်ကပြည့်နေတဲ့အထွက်ကိုတရားဝင်သူတို့မှစစ်မှုထမ်းမလားကျွန်တော်တို့မေးလာပြီးစစ်မှုထမ်းမထမ်းလို့ရှိရင်ကျွန်တော်တို့ကထောင်ကျရမယ်။ထောင်ကျမယ်ဆိုတော့ကျွန်တော်တို့ကပြည်တွင်းထဲမှာနေလို့မလုံးုံတော့ဘူး။အစအစအရာပေါ့ဟိုသွားတဲ့လာတဲ့အချိန်မှလည်းကျွန်တော်တို့အတွက်ကိုမလုံးုံတော့ဘူး။အိမ်ထဲမှာနေလို့ရှိရင်လည်းအဲ့စင်းပါစင်းနဲ့ကျွန်တော်တို့မလုံးုံတဲ့အထွက်ကိုတိတ်ရှောင်းလာရတာပေါ့။
အဲ့တော့မျော်လေးချက်ပေါ့လေအခုဒီနိုင်ငံအကြောင်းလဲအခုမျော်လေးချက်ကရောတချင်းအခြေအနေကဆိုးလာတဲ့အပေါ်မှာမျော်လေးချက်တွေရောဘယ်လိုရှိတာလဲ
အခြေအနေဆိုးလာတဲ့အပေါ်မှာတော့ကျွန်တော်တို့ကတော့အမြန်ဆုံးပြီးကျင်တယ်ပေါ့ပွဲကိုအမြန်ဆုံးပြီးကျင်တယ်အမြန်ဆုံးမဲ့အဆုံးသတ်ကျင်တယ်ပေါ့လောလောဆယ်လိုအပ်လို့ရှိရင်ကျွန်တော်တို့လည်းတော်တဲ့ကိုဝင်တဲ့ဝင်မယ်ဒီကလောဆယ်တက်နိုင်တဲ့လောက်ကိုအကုန်အဆင်ပြေအောင်လုံနေတယ်လုံနေပြီးတော့ကိုယ့်နယ်ဘက်ကိုဆင်းလို့ရှိရင်စစ်ကြောင်းနဲ့အတူကျွန်တော်တို့ရောဆင်းဖို့အစီအစဉ်ရှိတယ်
။ကျမအင်ဂျင်နိုင်ပါမဲဆောက်ကနေသတင်းပေးပို့နေတာပါရှင
်။ဒါကတော့မြန်မာနိုင်ငံမှာအရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရအမိန့်ကိုစစ်ကောင်စီကကျင့်သုံးလာနေတဲ့အတွက်အင်းကြီးချင်းထိုင်းနိုင်ငံဘက်ကိုတင်းရှောင်လာတဲ့မြန်မာလူငယ်တချို့ကို VOA မြန်မာပိုင်းကမဲ့ရင်ချင်းနိုင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။VOA American အတန်းရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ American ရွေးကောက်ပွဲကိုအယောင်နေနဲ့ရှင်းပြထားတဲ့ VOA ရဲ့ပုံပြရုပ်သံကိုတင်ပြပေးကြပါမယ်။ American ပြည်ထောင်စုမှာအဓိကပါတီကြီး2ရက်ရှိပါတယ်။သူတို့ကိုအယောင်နေနဲ့ပြောဆိုသတ်မှတ်ပါတယ်။ Democratic ပြည်နယ်ကိုတော့အပြာရောင် Republican Party ကိုတော့အနီရောင်ဆိုပြီးတော့ရည်ညွှန်းသုံးဆွဲပါတယ်။ဒီလိုမျိုးအယောင်နေနဲ့ဘလိုမျိုးခွဲခြားသတ်မှတ်ပါသလဲဆိုတော့ VOE ရဲ့ပုံပြရုပ်တံကိုမအေးတန်နာကျော်ကတင်ဆက်ထားတာရှုစားနာဆင်ပါရှင
်။အမေရိကန်နိုင်ငံရေးမှာအနီရောင်ပြည်နယ်အပြာရောင်ပြည်နယ်ဆိုတာတွေ့ရလေရှိတဲ့သက္ကလုံတွေပါ။အနီရောင်ပြည်နယ်တွေမှာမဲဆန္ဒရှင်အများစုက Republican Party ကရှင်ပြိုင်သူတွေကိုမဲပေးကြပါတယ်။အပြာရောင်ပြည်နယ်တွေမှာ Democratic Party ကရှင်ပြိုင်သူကိုအများစုထောက်ခံပါတယ်။ဒီလိုအယောင်နေတဲ့ပါတီထောက်ခံမှုတက်မှတ်တာကအမေရိကန်ရုပ်သံသတင်းဌာနတွေကစလိုက်တာပါ1960-1980ပြည်လွန်နှစ်ပိုင်းတွေကရောင်းဆောင်ရုပ်မြင်သံကြားတွေစပေါ်လူကြိုက်များလာတော့ရွေးကောက်ပွဲညရလဒ်သတင်းကြေညာတဲ့အခါရုပ်သံသတင်းတွေမှာအနိုင်အရှုံးမြေပုံကိုအယောင်နေနဲ့ခွဲပြသွားတယ်ပထမတော့ဘဲပါတီကိုဘဲအယောင်နဲ့ပြမယ်ဆိုတာတသက်မှန်မှန်မရှိပါဘူးတက်ခရစ်2000ပြည့်နှစ်ရွေးကောက်ပွဲမှာတော့ရုပ်သံဌာနအများစုကDemocratic ပြည်နယ်တွေကိုအပြားရောင် Republican ပြည်နယ်တွေကိုအနီရောင်ချေပြခဲ့ပါတယ်။အဲနောက်မှာနိုင်ငံရေးစကားပြောရမှာလေအနီရောင်ပြည်နယ်အပြားရောင်ပြည်နယ်ဆိုပြီးတော့စတင်သုံးဆွဲလာကြပါတယ်။ခရမ်းရောင်ပြည်နယ်မပြတ်သားတဲ့ပြည်နယ်ကတော့အနီနဲ့အပြား2ရောင်ဆက်ဖြစ်ပါတယ်။အဲ့ဒီပြည်နယ်တွေကပါတီနှစ်ခုကိုထောက်ခံမှုမတိမ်မရင်ရှိတာကြောင့်တစ်ဖက်ဖက်ကအားသာသွားနိုင်ပါတယ်။
ဒါကတော့အမေရိကန်ရွေးကောက်ပွဲကိုဒီမိုကရက်တစ်အပြား Republican အနီနဲ့မပြတ်သားတဲ့ပြည်နယ်တွေကိုခရမ်းရောင်ပြည်နယ်တွေအဖြစ်နဲ့ရှင်းပြထားတဲ့ VOA ရဲ့ပုံပြရုပ်သံကိုမအေးတန်နာကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်။
VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြုစီကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်မေလ20ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်လေးကိုတင်ဆက်ပေးဖို့ရှိပါတယ်အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုအလှည့်ပေးကြပါတယ်တရုတ်နိုင်ငံကရခိုင်ကနေသူ့ရဲ့မဟာဗျူဟာမြောက်အကျိုးစီးပွားကိုကာကွယ်ဖို့အတွက်စစ်ပွဲကိုရပ်အောင်နှစ်ဖက်စလုံးကိုဖိအားပေးနေပါတယ်လို့တရုတ်မြန်မာအရေးအနီးကပ်စောင့်ကြည့်လေ့လာနေတဲ့သူတေသီတူဦးကပြောလိုက်ပါတယ်။လက်ရှိမြေပြင်စီးရေးအခြေအနေမှာတရုတ်ရဲ့ဂျာဝင်ဆွတ်ဖက်မှုနဲ့ရှေ့လာလာတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါကိုကိုငြိမ်းချမ်းအေးကအွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ်။
China has historically been a significant player. ဆိုရကအရင်ကကလည်းမြန်မာစစ်တပ်ကိုလက်နက်တွေထောက်ပံ့ခဲ့ပါတယ်။တချို့ထောက်ပြတာတော့တိုင်းသားလက်နက်ကိုင်အဖွဲ့ချို့ကိုလည်းထောက်ပံ့တာတွေရှိတယ်လို့ပြောကြပါတယ်။ဒီလိုတရုတ်နိုင်ငံရဲ့နှစ်ဖက်ကစားနေတာကမြန်မာပြည်ပခါမှာဘယ်လိုဆွမ်းမှုပုံပေါ်နေလဲမလား။သူသဖြင့်စစ်ပွားရေးရရေးပါတဲ့အခိုင်အမာဆိုရင်ဘယ်လိုသိအောင်လဲ
။ Like Rakhine State.
Yeah, so I mean if you look at Rakhine State, it's of tremendous geostrategic importance.
ရခိုင်ကတရုတ်အတွက်ပထဝီနေထိုင်ရာမဟာဗျူဟာမြောက်အလွန်ကိုရေးကြည့်ပါတယ်။တက္ကရ2000ခုနှစ်တွေကတည်းကတရုတ်နိုင်ငံယူနန်ပြည်နယ်ကဘူဝါဒအကြံပေးတွေကြားမှာမလကာအကျပ်တဲဆိုပြီးတော့ညှဉ်းဆိုကြတဲ့လုံခြုံရေးပြဿနာအတွက်ဖြေရှင်းချက်တစ်စိတ်တစ်ပိုင်းကရခိုင်ဖြစ်နေတာပေါ့။မလကာအကျပ်တဲဆိုတာကတရုတ်ရဲ့စွမ်းအင်ကဏ္ဍလုံခြုံရေးကမလကာရေလက်ကြားပေါ်မှာမိခိုနေရတာကိုပြောတာပါ။ဒါကိုဖြည့်ရှင်းဖို့ကမလကာရေလက်ကြားကနေတရုတ်ရဲ့စွမ်းအင်တင်သွင်းမှုအများစုလုပ်နေရကနေမြန်မာနိုင်ငံကိုဖျက်ပြီးအိန္ဒိယသမုဒ္ဒရာအထိလမ်းပေါက်တဲ့ပထဝီနေထိုင်ရာမဟာဗျူဟာမြောက်စွမ်းအင်လမ်းကြောင်းဇင်းကြံတစ်ခုကိုလမ်းဖွင့်ဖို့ပါဒါကတရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းကမ္ဘာလမ်း BRI စီမံကိန်းရောနောက်မကြာခင်ကစခဲ့တဲ့တရုတ်ရဲ့ကမ္ဘာလွှမ်းခြုံလုံခြုံရေးပဏာမခြေလှမ်းတွေရောရဲ့အခြေခံအကြောင်းတရားပါပဲတရုတ်တွက်ကမြန်မာလို့ပြောလိုက်တာနဲ့အိန္ဒိယသမုဒ္ဒရာအထိလမ်းပေါက်ပြီးမလကာအကျပ်တဲကစင်ခေါ်ချက်တွေကိုဖြေရှင်းနိုင်ဖို့ကအဓိကပါပြီးတော့ရခိုင်ကမ်းလွန်မှာကသဘာဝတန့်ွေရင်းမြစ်တွေအများကြီးရှိနေတာပါတရုတ်နိုင်ငံရဲ့နောက်တောင်ပိုင်းပြည်နယ်တွေကိုပိုက်လိုင်းကနေတဆင့်ဆက်သွယ်တဲ့ရေနံရင်းမြစ်ကလည်းရခိုင်ရမ်းပြဲကျုံးကလာတာပါဒါကတရုတ်စီးပွားရေးအတွက်အရန်ကိုအရေးကြီးပါတယ်ရခိုင်ကတရုတ်အတွက်အရင်းနှီးကြီးပါတယ်ဒါကြောင့်တရုတ်ကအင်အားကြီးမားလာနေတဲ့အာရခတ်တပ်တော် AA နဲ့ရင်းနှီးတဲ့ဆက်ဆံရေးတိစောက်ထားတာနှစ်အတော်ကြာလာပါပြီ။ AA ကတရုတ်မြန်မာနယ်စပ်မှာအခြေတည်ခဲ့တာပါ။2016ခုနှစ်ကတည်းကရခိုင်ကိုပြန်ဝင်ဖို့ကိုလည်းအဲဒီကပဲစခဲ့တာပါ။ AA ကလူအင်အားအများကြီးစုဆောင်းနိုင်ခဲ့လို့အခုဆိုရင်ဝါဘီသွေးစည်းညီညွတ်ရေးတက်မတော်ဘူးတော့တပ်သားအင်အားရောစွမ်းဆောင်ရေးမှာပါရှင်လာနိုင်ပြီလို့လူတွေကပြောလာကြပါပြီ။နေမြေအများပြားကိုလည်းအထူးသဖြင့်ရခိုင်မြောက်ပိုင်းမှာ AA ကထိန်းချုပ်ထားနိုင်တယ်လို့စစ်တွေမြို့တော်နဲ့တရုတ်စွမ်းရင်ရင်းနှီးမြှုပ်နှံမှုမှာအဓိကကျတဲ့ကြောက်ဖြူမြို့တွေကိုပါဝိုင်းထားနိုင်ပါပြီ။ဒါကမြန်မာစစ်တပ်အတွက်ကူရမဲ့ရှုံးမှုများလာတဲ့အခြေအနေပါ။ဒါကတရုတ်ကိုစိုးရိမ်စေပါလေ။တခုကအာရခတ်တပ်တော် AA ဒါမှမဟုတ်ရခိုင်မျိုးသားဖွဲ့ချုပ် ULA ရောမြန်မာစစ်တပ်ကပါတရုတ်ရင်းနှီးမြှုပ်နှံမှုနဲ့စီမံကိန်းတွေကိုကာကွယ်ပေးဖို့အမခံကြောင်းလူသိချင်းကြားထုတ်ပေါ်ပြသလေးရှိတာပါ။နှစ်ဖက်စလုံးကဘယ်သူမှတရုတ်ရဲ့လုံခြုံရေးအကျိုးစီးပွားကိုမထိခိုက်ကြင်ကြပါဘူး။ဒါပေမဲ့တရုတ်ကတော့ရန်လူမှုတွေပိုတိုးလာမှကိုစိုးရိမ်ပါတယ်။ထူးသဖြင့်ရခိုင်ကမဟာဗျူဟာမြောက်အကျိုးစီးပွားတွေအတွက်စိုးရိမ်ပါတယ်။တစ်ဖက်မှာလည်းနှစ်ဖက်စလုံးကနေတိုက်ပွဲတွေကြောင်းတရုတ်ရဲ့အနေအထားကိုမထိခိုက်ဘူးဆိုပြီးတော့အာမခံကြပါတယ်။ရှေ့လျှောက်ဒီနေ့အစောပိုင်းကညီနောင်မဟာမိတ်အဖွဲ့နဲ့စစ်တပ်ကြား Hiking သဘောတူညီချက်ရယူပြီးတော့ပြည်ပခါတွေရက်သွားအောင်တရုတ်ကတောင်းအားပေးတာမျိုးရခိုင်မှာလည်းလှုပ်လာတာကိုပုံမြင်လာရပါမယ
်။
You mentioned the strategic and financial importance of Chokpyu ga တရုတ်တွေမဟာဗျူဟာရရောနောက်စီးပွားရေးရပါအရေးပါတယ်လို့ဂျေဆင်တာဝါပြောခဲ့ပါတယ်အခုနပြောသလိုပါပဲ Chokpyu ပါဝင်တရုတ်ရဲ့စီမံကိန်းတွေနားမှာပြည်ပခါတွေကပြင်းထန်နေပါတယ်ဒီအခြေအနေမှာတရုတ်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကာဝယ်ဖို့ဘယ်လိုတန်မှန်ရေးရလှရှားရနိုင်လဲမလားတိတ်မကြသေးခင်တော့ရှမ်းမြောက်မှာဖြစ်ခဲ့တယ်လို့တရုတ်ကကြားဝင်ပြီးစစ်တပ်နဲ့ Araka Tato Chama, Pilion Songye, Pila Nangamia.
Again, that's at the talks that
she saw back in March. The new Yunimunamuri to the pin, the old pipeline, Simon Gailu Murigo, not a Tijima Ma, Chinchamuri, Mapia, Yakima, Chini, Dinila. You know, Mame Puerin, Yamasita Jama, Tonsu Jadu, Tijima Layo, Pinine, Tardo, General Mimau. Suluraga, E. Hasimima, Amimuri, Sala Yan, and Biro, Sitakale, Nemiru, Lelu, Social, Niabar. အဲ့ဒီနေမျိုးတချို့ကိုဘလို့ပြန်ရနိုင်မလဲဆိုတာကိုစစ်တပ်ဘက်ကပို့ပြီးတော့စဉ်းစားကြည့်လာရပါတယ်အဲ့ဒါမှာစစ်တပ်ကအဆုံးရှုံးနေအောင်ဒါမှမဟုတ်ရင်အခိုင်အမာခြေကုပ်ပြန်ယူနိုင်အောင်လုပ်ဖို့ကြိုးစားလာမျိုးထက်သူတို့ပြင်စစ်တွေနဲ့ကြောက်ဖြူလို့မျိုးပြဒေတာတွေမှာအေးအချိန်မတန်နိုင်အောင်ကြိုးစားနေတယ်လို့ထင်ပါတယ်နောက်ပြီးတော့ဒီချက်ကိုလည်းတရုတ်ကနှစ်ဖက်လုံးအပေါ်ပြအားတ ရွေချက်မရှိပါဘူး။ဒါကြောင့်ဒီကိစ္စဟာတရုတ်နိုင်ငံအတွက်ကန့်တွဲဖြစ်ခြင်းဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေစေပဲလို့ကျွန်တော်ထင်ပါတယ်။တန်တမာရေးမျက်နှာစာမှာကြာရှုံးမှုတွေနဲ့စိတ်ပျက်စရာအခြေအနေဖြစ်နေလို့ရန်လိုနေတဲ့နှစ်ဖက်စလုံးကိုဖိအားတွေတိုးလာစေဖို့တရုတ်နိုင်ငံကတခြားနည်းလမ်းတွေကိုစပြီးတော့ကြည့်လာပါပြီ။မြန်မာနယ်စပ်ယူနန်ပြည်နယ်မှာစီးရီးလေ့ကျင့်တာတွေလုပ်လာတာကပြိပခါတွေကိုအရှိန်ရှော့ချဖို့နှစ်ဖက်စလုံးကိုတရုတ်ကပြင်းပြင်းထန်ထန်ကိုအချက်ပေးတာပါ။အချိန်နဲ့မှာပဲတရုတ်မူဝါဒရေးရာအကြံပေးတချို့နဲ့ကြောက်ဖြူရင်းနှီးစိတ်ကမ်းစီမံကိန်းမှာအဓိကကြတဲ့ China International Trust and Investment Corporation CINDIC လိုမျိုးကုမ္ပဏီတွေနဲ့နှိစက်သူတွေကတရုတ်မီဒီယာတွေနဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာတွေပေါ်မှာတရုတ်အစိုးရအနေနဲ့ပို့ပြီးအင်အားသုံးတဲ့အခန်းကဏ္ဍအနေနဲ့ပါဝင်ဖို့ဖိအားပေးနေကြပါလေ။ဥပမာပြောရင်မြန်မာနိုင်ငံတဲကတရုတ်ပိုင်ဆိုင်မှုတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုပို့ပြီးတော့လုံခြုံစိတ်ချရအောင်ပုဂ္ဂလိကလုံခြုံရေးတပ်ဖွဲ့တွေကိုချထားပေးဖို့ဖြစ်လာနိုင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံတဲကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပိုင်ဆိုင်မှုတချို့လုံခြုံရေးမှာတရုတ်ကဓာတ်ရိုက်နီလန်းနဲ့ပို့ပြီးပါဝင်လာတာကိုရှော့တွက်လို့မရပါဘူး
။ Some of its assets in country.
So what would be the Arakat position? Arakat တော်ဘက်ကတရုတ်ဆစ်ဆက်ပေးတာကိုဘယ်လိုတုံ့ပြန်နိုင်မလဲ။
I mean, I think you certainly have seen the Arakan army be quite responsive to Chinese messaging around.
တိုက်ပွဲတွေကြားမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့တရုတ်နိုင်ငံသားတွေမထိခိုက်စေအာမခံဖို့တရုတ်အစိုးရရဲ့သတိပေးစကားကိုအာရကတ်တော်ကအတော်လေးအလေးထားတုံ့ပြန်လှုပ်ဆောင်နေတာကိုတွေ့ခဲ့ရပြီးပါပြီ။ဒါကြောင့်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒရှိကြောင်းနဲ့တရုတ်ရဲ့အခြားအခြေခံအဆောက်အအုံတွေနဲ့ပိုက်လိုင်းစီမံကိန်းတွေအာမခံကြောင်းအေကထုတ်ပြန်ခဲ့တာတွေရှိပါတယ်။တခြားညီနောင်မဟာမိတ်အဖွဲ့တွေကလည်းအလားတူထုတ်ပြန်ခဲ့ဘူးပါလေ။ဒါကအေအနေနဲ့တရုတ်စီမံကိန်းတွေကိုရံမပြူဘူးဆိုတာတသက်မဟုတ်ပါဘူး။အခြေခံသဘောအရဆိုရရင်အဓိကစိန်ခေါ်ချက်ဖြစ်နေတာကအဲ့ဒီစီမံကိန်းတွေအားလုံးကိုတရုတ်ကဘူအစိုးရအာဏာပိုင်နဲ့ပူးပေါင်းပြီးတော့လုပ်နေတာပါ။လောလောဆယ်မှာတရုတ်ကမြန်မာစစ်တပ်ကိုနိုင်ငံတွင်းဗဟုအာဏာဇက်အဖြစ်ဆက်ဆံနေပါသေးတယ်။ဒါကြောင့်လဲအာရခတ်တပ်တော်ကတရုတ်စွန့်ရင်စီမံကိန်းတွေအတွက်လုံခြုံရေးကိုပိုတိုးပေးလာနိုင်ရင်စီးပွားစင်ကြံလမ်းကြောင်းကိုပိုထိန်းချုပ်လာနိုင်မယ်ဆိုရင်အခုကိုပဲရန်ပြဲကျွန်းတစ်ဖက်ကတရုတ်ရဲ့အခြေခံအဆောက်အုံတွေအများပြားရှိတဲ့ရန်ပြဲမြို့နယ်ကိုအေအေကထိန်းချုပ်ထားနိုင်ပါတယ်
if increasingly
ဆိုလိုတာကတရုတ်ရဲ့ဗျူဟာမြောက်စင်ကြံလမ်းနဲ့ရင်းနှီးမြှုပ်နှံမှုတွေရဲ့လုံခြုံရေးကိုမြန်မာစစ်တပ်ကပဲလော်ကြီးအုပ်ထားနိုင်တာမျိုးမရှိတော့ပါဘူးတကယ်တော့မှအာရခတ်တပ်တော်ကသာဒီလုံခြုံရေးကိုအများကြီးပေးနေတာပါဒီတော့အေကဒီအတွက်ဘလို့ကြိုးကျေးဇူးတွေရနိုင်မလဲဆိုတဲ့မေးခွန်းဖြစ်လာပါတယ်ပြောချင်တာကတစ်ဖက်မှာလည်းမြန်မာစစ်တပ်ဟာရေနံနဲ့သဘောတန်းကိုအပါဝင်ဒီအကျိုးမြတ်တွေကိုလူလူကိုအလွန်အန္တရာယ်ဖြစ်စေတဲ့နိလန်းတွေနဲ့အသုံးပြုနေတာဖြစ်လို့တရုတ်နိုင်ငံအတွက်ကကြီးမားတဲ့စိန်ခေါ်မှုရင်ဆိုင်ရလေမယ်လို့ကျွန်တော်ထင်ပါတယ်နိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေလုံခြုံမှုနဲ့တဖြည်းဖြည်းနဲ့အင်အားနည်းလာနေတဲ့မြန်မာစစ်တပ်နဲ့ပတ်သက်ပြီးအလွန်ခက်ခဲတဲ့ဆုံးဖြတ်ချက်ချို့ချရတော့မှာပါပြောချင်တာကအခုလောလောဆယ်မှာကချင်းကရင်ရခိုင်နဲ့ရှမ်းမြောက်မှာစစ်တပ်ဟာဘလို့မှဆက်ထိန်ထားနိုင်မှာမဟုတ်ဘူးဆိုတာရှင်းပါတယ်ဒါကြောင့်တရုတ်ဟာအတော့ကိုခက်ခဲတဲ့ရွေးချယ်ဆုံးဖြတ်တာတွေစပြီးလုပ်ရပါလိမ့်မယ်။စီမံကိန်းတွေလုံခြုံရေးအတွက်တိုင်းသားလက်နက်အဖွဲ့အစည်းတွေကိုပို့ပြီးအားကိုးလာမလား။စီမံကိန်းတွေကအကျိုးကျေးဇူးတချို့ကိုတိုင်းသားအဖွဲ့တွေကိုခွဲဝေပေးမလားဆိုတာတွေကအရေးကြီးလာ
မှာ။ So let's say the
Arakan army gains control over most Okay, ဒီလိုစဉ်းစားကြည့်အောင်ပါဗျ။AA ကချောက်ဖြူပါဝင်ရခိုင်ရဲ့ဒေသအများစုကိုထိချုပ်သွားနိုင်ပြီဆိုရင်မြန်မာစစ်ကောင်စီအပေါ်တရုတ်ရဲ့မူဝါဒကဘယ်လိုဖြစ်သွားနိုင်လဲဗျသူတို့ရဲ့မူဝါဒကိုပြန်စဉ်းစားသုံးသပ်တာမျိုးလုပ်လာနိုင်မှာမြတ်
present moment, you know, China is really trying to take some steps that will
အခုလောလောဆယ်မှာတော့တရုတ်ကစစ်ကောင်စီကိုအထောက်အကူဖြစ်စေမဲ့ခြေလှမ်းတချို့ကိုလှမ်းဖို့ကြိုးစားနေပါတယ်။ဒါကအလုံးမဖြစ်ဘူးဆိုတာရှင်းနေပါတယ်။အခြေခံကြကြပြောရရင်လည်းစစ်ကောင်စီကတရားဝင်မှုမရှိပါဘူး။ယူမှန်းထားတဲ့အတိုင်းအကောင်အထည်ဖော်ဖို့ကတရုတ်အနေနဲ့အတော့ကိုရုန်းကန်ရပါမယ်။အချိန်ချင်းမှာစစ်တပ်ကကုံသွေးရေးစင်ကြံတွေလက်လွတ်လိုက်ရရင်တဘာဝအတယံဇာတအရင်းမြစ်တွေထိန်းချုပ်မှုကိုဆုံးရှုံးသွားရင်ဥပမာလက်ရှိမှာကိုပဲစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတရုတ်တပ်ထုတူဖော်ရေးလုပ်ငန်းတချို့ရပ်နေရပါတယ်။အဲ့ဒီဒေသတွေမှာစစ်တပ်ကမထိန်းချုပ်နိုင်လို့ပါ။ဆိုတော့ကုံသွေးကြီးလမ်းကြောင်းတွေရဲ့လုံခြုံရေးကိုမပေးနိုင်ရင်စစ်တပ်ရဲ့အသုံးဝင်မှုတံပိုးကိုတရုတ်ဘက်ကမေးခွန်းထုတ်တော့မယ်လို့ထင်ပါတယ်။မြန်မာနိုင်ငံကပိုက်လိုင်းသွေတန်းနဲ့စီးပွားရေးစီမံကိန်းတွေရုပ်ရည်ပိတ်ပစ်လိုက်ရတာမျိုးဒါမှမဟုတ်ရင်အကြီးအကျယ်ချိန်းချောက်ခံရတာမျိုးဖြစ်လာရင်တရုတ်ဘက်ကစစ်တပ်ရဲ့အသုံးဝင်မှုဘာလဲဘယ်လဲဆိုတာစပြီးတော့မေကွန်ထုတ်ဖို့လိုအပ်လာပါလိမ့်မယ
် You do start have to ask I mean what is the utility of the regime to the Chinese side
So what is likely to happen
ဟုတ်ကဲ့ဒါဆိုရင်ရခိုင်ကပဋိပက္ခတွေနဲ့တရုတ်ရဲ့အခန်းကဏ္ဍကိုကြည့်ရင်ရှေ့လာလာကဘာတွေဖြစ်လာနိုင်မလဲခင်ဗျာ
You know you could reach a point
ဒီနေ့နောက်ပိုင်းထဲမှာအခြေအနေတစ်ခုကိုရောက်လာနိုင်ပါတယ်ဆိုလိုတာကတိုက်ပွဲတွေတိုးလာတဲ့အများတရုတ်ဘက်ကလည်းဖိအားတွေပိုပေးလာနိုင်တဲ့အခြေအနေမျိုးမှာရခိုင်မှာ hiking သဘောတူညီချက်လိုတစ်ခုခုရယူတာမျိုးစူးစမ်းတာတွေ့ရနိုင်ပါတယ်ဥပမာရန်လိုမှုတွေရက်ပြီးရင်အာရခတ်တပ်တော်ကိုစစ်တွေဒါမှမဟုတ်ကြောက်ဖြူကိုထိန်းချုပ်ခွင့်ပေးတာမျိုးပါဒါကအေအေကိုရေတိုနဲ့လေလက်ကာလာအတိုင်းတာနဲ့သူတို့ရဲ့အုပ်ချုပ်မှုစွမ်းရည်ကိုအခြေခံမအောင်လုပ်ခွင့်ရမှာဖြစ်တယ်လို့လူထုအတွက်စာနာမှုအကူအညီတွေပေးနိုင်ရေးလောကျတွေကိုဖြည့်ရှင်းနိုင်ပြီးတော့တပြန်တည်းမှာပိုက်လိုင်းစီမံကိန်းတစ်ချောင်းနည်းနည်းပဲဖြစ်ဖြစ်တည်ငြိမ်မှုပေးစွမ်းနိုင်မှာပါဒါပေမဲ့ဒီလိုသဘောတူညီချက်မျိုးကဘလောက်ကြာကြာခံမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတော့မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကဒါဟာအလွန်တိုတောင်းတဲ့ခိတခဏယာယီရက်တက်မှုတစ်ခုပဲဖြစ်လာနိုင်မှာပါ။ဒါပေမဲ့တစ်ဖက်မှာလည်းတိုက်ပွဲတွေပြင်းထန်နေချိန်မှာတရုတ်နိုင်ငံရဲ့ဖိအားနဲ့အတူနှစ်ဖက်စလုံးကအသက်ရှူပေါက်ရဖို့လှုပ်လှနိုင်ပါလေ။တရုတ်ဘက်ကတိတိတတ်တာဖိအားပေးလာရင်အခြေအနေတွေနည်းနည်းတည်ငြိမ်လာအောင်စစ်ပွဲကိုတနည်းနည်းနဲ့ခိတရက်တာမျိုးဖြစ်လာနိုင်ပါလ
ေ
။ဒါကတော့ရခိုင်ရဲ့စီးရဲအခြေအနေမှာတရုတ်ရဲ့ဂျာဝင်ဆွတ်ဖက်မှုနဲ့ရှေ့အလားလာတဲ့အကြောင်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါကို VOA မြန်မာပိုင်းကကိုငြိမ်းချမ်းအေးကအွန်လိုင်းကနေဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။လူမှုရှုခင်းမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။မြန်မာလူထုကြားလူမှုကွန်ရက်မီဒီယာအသုံးတွင်ကျယ်လာတဲ့မြန်မာနိုင်ငံမှာလူမှုကွန်ရက်မီဒီယာတွေဟာဝင်ငွေရလန်းတစ်ခုဖြစ်လာပါတယ်။လူမှုကွန်ရက်မီဒီယာတွေကနေမြန်မာလူမှုကွန်ရက်သုံးဆွဲသူတွေကြားဝင်ငွေရနေတဲ့ရနိုင်တဲ့နီလန်တွေကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြပေးထားပါဗ
ျ Facebook, YouTube, TikTok တို့လိုလူမှုကွန်ရက်မီဒီယာသုံးဆွဲသူတွေချာသတ်မှတ်ချက်နဲ့ကိုက်ညီသူတွေကြီးရှုသူများသူတွေအနေနဲ့ဝင်ငွေတစ်ခုရလာတဲ့အထက်မှာမြန်မာလူထုပါဝင်မှုကလည်းတိုးလာတယ်လို့ဈေးကွက်ထိုးဖောက်ရေးနည်းပညာဆိုင်ရာကျွမ်းကျင်သူကိုဝရံသွင်းက VOA ကိုပြောပါတယ်
။ပြောရရင်တော့အခုလက်ရှိဝင်ငွေဝင်နေတဲ့လူတွေကရှိတယ်။အဲဒါပေမဲ့ခုနောက်ပိုင်းကပို့ပြီးတော့လွယ်ကူလာတယ်ပေါ့နော်အဲ့လိုပြောလို့တော့ရတယ်ပေါ့နော်ဒါကတပိုင်းပေါ့အဲနောက်တစ်ခုကကြတော့အရင်ကနေကကျွန်တော်တို့ဒီfavors ကနေဝင်ငွေပေးတာရှိရတယ်ဒါပေမဲ့အဲများသောအားဖြင့်ဒီ page တွေတို့ business account တွေတို့ဒီလိုမျိုးတွေရပဲရတာအများတယ်ပေါ့နော်အထူးသဖြင့် media တွေပေါ့နော်ဒီလိုမျိုးကရတာများတယ်အခုနောက်ပိုင်းကျအဲ့လိုမဟုတ်အသုံးပြုတဲ့သူခုနပြောတဲ့အမ mention လုပ်တဲ့ creator ပေါ့နော် creator တွေကလည်းသူတို့ဝင်ငွေရလာမျိုးတွေတော့ဟိုတွေ့ရတယ်ပေါ့နော်ဟုတ
် Facebook လူမှုကွန်ရက်မှာဆိုရင်ကြီးစုသူအရေးအတွက်ပေါ်မူတည်ပြီးဝင်ငွေရရှိနေတယ်လို့လည်းသူကရှင်းပြပါတယ်
အဲ့တော့ US လိုမျိုး market မှာဆိုရင်တော့တို့ကအနည်းဆုံး4ဒေါ်လာလောက်ရတယ်ပေါ့နော်1000 view မှာပေါ့နော်အဲ့တော့မှထားပါတော့1 million ဆိုဒေါ်လာ4000ပေါ့အဲ့လိုတက်လို့ရပါဘူးဒါပေမဲ့မြန်မာဆိုရင်တော့ပိုတော့နည်းမှာပေါ့နော်ဘာလို့ဆိုတော့မြန်မာရဲ့ဒီမြန်မာ video တွေကကြာမြန်မာလို့ပြောတာကိုပြောတာရဲ့ပြီးဒီဟာကိုကြည့်ရလူအများစုကဒီမြန်မာတွေအများစုရောက်နေတဲ့ဟိုစင်ကာပူတို့ပြီးလို့ရှိရင်ဒီဟိုမလေးရှား Thailand ပေါ့နော်အဲ့ဒီကလူတွေကကြည့်တာဖြစ်တဲ့အတွက်ဟို rate ကတော့နည်းမယ်ဒါပေမဲ့အဲခံမှန်းရတဲ့လောက်ဆိုရင်တော့အဲ1 million view လောက်ဆိုလို့ရှိရင်ကျွန်တော်ထင်တာတော့အဲ့လို200လောက်တော့ရတယ်ဒါပုံမှန်ဗီဒီယိုပေါ့နော်ခုနလိုမျိုးအရန် trend ဖြစ်သွားတဲ့လူတွေရဲ့ဗီဒီယိုတော့မဟုတ်ဘူးကျွန်တော်ဆိုလိုတာကမှ education နဲ့ပတ်သက်ပြီးတော့ sharing လုပ်နေရလူပေါ့အဲ तू က तू 5 minutes ဗီဒီယိုလောက်ကို1 million view လောက်ရသွားပြီဆိုရင် तू 200လောက်တော့ရဒေါ်လာ200ပေါ့နော်အဲ့လောက်ထိရတဲ့လူတွေလည်းရှိရပြဟုတ
်မြန်မာနိုင်ငံတွင်းမှာဖွင့်တဲ့လူမှုကွန်ရက်အကောင့်တွေမှာတော့ဝင်ငွေရတာမဟုတ်ပေမဲ့လူမှုကွန်ရက်မီဒီယာတွေကသတ်မှတ်ထားတဲ့နိုင်ငံတွေကိုပြောင်းလဲမှဝင်ငွေရတာလို့လည်းသူကပြောပါတယ် မြေလက်အတန်းသတင်းဌာနတီထောင်သူနဲ့အယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကလည်းသူတို့သတင်းဌာနအနေနဲ့လူမှုကွန်ရက်မီဒီယာတွေကနေဝင်ငွေရရှိရေးကြိုးပမ်းခဲ့ရတာကို VOA ကိုအခုလိုပြောပြပါတယ
်ဒီ YouTube ပေါ့နော်ဟော YouTube ရယ် Facebook ရယ်ပေါ့နော်ကျွန်တော်တို့ကကြတော့ဒီ YouTube ကိုအရင်ကြီးအားမကိုကျွန်တော်တို့ရဲ့ Audience က Facebook မှာပဲရှိခဲ့တော့ကျွန်တော်တို့က Facebook ကိုပဲအဓိကကျွန်တော်တို့ကဟိုဆိုတာအားပြုတာပေါ့အားပြုတဲ့ကမှာ Facebook က monetization ကလုံးဝမရအောင်ကျွန်တော်တို့မှာ YouTube ကတော့နောက်ပိုင်း YouTube မှာရကြတယ်လို့ပြောတဲ့အခါကျမှကျွန်တော်တို့က YouTube ကိုစမ်းပြီးတော့ဟိုပြန်ပြီးတော့ခြေလှမ်းတက်လှမ်းရတာပေါ့နော်ဒီဘက်ရောက်မှာပေါ့နော်လှမ်းရတဲ့အခါကျတော့တော်တော်လေးကိုဟိုအားနဲ့အင်နဲ့လှုပ်ပြီးတော့ယူနေရတဲ့ပုံစံ YouTube ကတော့အခုတော့ဝင်လာပါပြီဒါပေမဲ့အများကြီးမဟုတ်တလားမှာဒေါ်လာ200 300အဲ့ပြင်မပို့ဘူးပေါ့နော်အဲ့ထက်မပို့ဘူးအဲ့လောက်ပဲရတယ်ပေါ့
လူမှုကွန်ရက်မီဒီယာတွေမှာဝင်ငွေရှာရတဲ့အနေအထားကလည်းကြီးစုသူပြိတ္တအကြိုက်ဖန်တီးနိုင်မှုအပေါ်မှာမူတည်တာကြောင့်အင်တာနက်ပိတ်ပင်ခံထားတဲ့မြန်မာနိုင်ငံအလဲပိုင်းဒေသအခြေစိုက်သတင်းဌာနအတွက်အွန်လိုင်းပေါ်မှာကြီးစုသူတိုးလာရေးကမလွယ်ဘူးလို့မြေလက်တန်သတင်းဌာနအယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကပြောပါတယ
်များသောအားဖြင့်စကိုင်းတိုင်းနဲ့မကွေးတိုင်းအနောက်ဘက်ချမ်းနေမှာအင်တာနက်မိုဘိုင်းအင်တာနက်မရတဲ့ပြဿနာရှိတယ်ဆိုတော့ပြည်သူလူထုကတည်ငြိမ်ချက်လက်တရှိပိုင်ခွင့်လဲဆုံးရှုံးထားတယ်ဆုံးရှုံးသားဆိုကျွန်တော်တို့ရဲ့ platform က online media ဖြစ်နေတဲ့အခါမှာကျွန်တော်တို့ data audience ကကျွန်တော်တို့ရှိတဲ့တည်ငြိမ်ရရှိနိုင်မှုကအရန်အခွင့်အရေးနဲ့ပါတယ်နေပါတဲ့အတွက်ကျွန်တော်တို့ကကြော်ညာရရှိနိုင်မှုလူထုရဲ့ဟိုတည်ငြိမ်ပေါ်စိတ်ဝင်စားမှုကလည်းဟိုစကိုင်းတိုင်းမှာဖြစ်နေတာကိုရန်ကုန်ကလူကစိတ်ဝင်စားခြင်းမှာစိတ်ဝင်စားတယ်ဒါပေမဲ့စကိုင်းတိုင်းကလူကတော့တေချာပေါက်စိတ်ဝင်စားတယ်သို့တော့စကိုင်းတိုင်းအပြည်သူလူထုကမိုဘိုင်းအင်တာနက်မရအောင်မရတဲ့အခါမှာသူတို့ခြေကနေသူတို့ကြည်ဗျူရီတက်လာဖို့ကတော်တော်ခက်ပါတယ်ခက်တော့အရင်လည်းမရအောင်ကျွန်တော်တို့ကအဲ့လိုအခြေအနေမှာရှိပါတယ
် Facebook YouTube နဲ့ TikTok တို့လိုလူမှုကွန်ရက်မီဒီယာတွေကနေဓာတ်ရိုက်ဝင်ငွေရရှိလာဖို့အတွက်မြန်မာပြည်သူအများစုလက်လှမ်းမိတဲ့အနေအထားရောရှိပါသလားဘလို့အချက်တွေနဲ့ကိုက်ညီသူတွေဝင်ငွေရရှိကြတယ်လေဆိုတာကိုတော့ဈေးခွက်ထိုးဖောက်ရေးနည်းပညာဆိုင်ရာကျွမ်းကျင်သူကိုဝေရန်သွင်းကအခုလိုပြောပြပါဗျာ
အဓိကတော့ကိုကအဲ့လိုမျိုးဒီလူစိတ်ဝင်စားတဲ့ content တွေကိုကဖန်တီးနိုင်နေဆိုလို့ရှင်တော့ဟိုသူတို့ပုံမှန် minimum သတ်မှတ်ချက်တွေရှိရပါတော့ဥပမာ Facebook ဆိုလို့ရှင် follower 9000ရှိရမယ်လို့အဲ TikTok ဆိုလို့ရှင် follower 1000ပြည့်မှ live လင်းလို့ရတယ်လို့ဒီလို minimum သတ်မှတ်ချက်တွေတော့ရှိရပါတော့ပြီးရင်ခုနပြောတဲ့ကိုယ့်ရဲ့ account ကဒီမြန်မာနိုင်ငံမှာဖွင့်တာမဟုတ်ဘဲနဲ့တခြားနိုင်ငံမှာဖွင့်ထားတဲ့ account မျိုးဖြစ်ရမယ်ပေါ့နော်အဲတချို့ကတော့ VPN နဲ့ကြော်ပြီးဖွင့်တာပေါ့အဲ့ဒါမျိုးဆိုရင်တော့ तू ကအလိုလိုဒီ program တွေကို invite ရမယ်ပေါ့နော် invite ရပြီးသူတို့သုံးခွင့်ရမယ်အဲ့ပုံမူတည်ပြီးတော့မှပတ်စံရလာမယ်ပေါ့နော်အဲဒီလိုမျိုးအခြေအနေလည်းရှိရပြန်ဟုတ်
လူမှုကွန်ရက်မီဒီယာတွေကနေဝင်ငွေရရှိနေကြသူတွေထဲမှာအပျော်ရန်သုံးဆွဲသူကနေလူသိများလာသူတွေရှိသလိုတချို့ကတော့ဝင်ငွေအတွက်ရည်ရွယ်လုပ်နေကြတာကိုလည်းတွေ့ရကြောင်းကိုဝီရန်သွင်းကပြောပါတယ်ရှင
်အဲလူတိုင်းရနိုင်တဲ့အခွင့်အရေးတော့ဟုတ်တယ်အဲဒါပေမဲ့ကျွန်တော်ဟိုနှစ်ပိုင်းမြင်တာပေါ့နော်တခုကကျတော့တချို့ကကျတော့ဒီဟာကိုကြိုမြင်လို့အဲကြိုပြီးတော့စီစဉ်ပြီးတော့လောက်တာလည်းရှိတယ်အဲနောက်တစ်ခုကကြတော့အဲ့လိုမဟုတ်ဘူးအခုကြမှလူတွေအကုန်လုံးကအာငါပတ်စံဘလောက်ရနေပါပြီဒီကနေပြီးတော့ဝင်ငွေရနေပါပြီဆိုတော့ဟာမျိုးနဲ့တို့ကဟိုမြင်ပြီးတော့အတကုံလိုက်လေလာတာပေါ့နော်ဥမာထားပါတော့ VPN ဘလို့သုံးရမလဲဥမာ TikTok ဆိုလို့ရှင်မြန်မာပြည်ကအကောင့်မရလို့ရှင်ဥမာဂျပန်အကောင့်လားထိုင်းရအကောင့်လားပေါ့အဲ့လို region တွေနဲ့ကြော်ပြီးတော့ဖွင့်တာမျိုးတွေလည်းရှိရပေါ့နော်အဲ့တော့လူတိုင်းတော့မဟုတ်ဘူးတချို့ကကြတော့တကယ်စိတ်ဝင်စားဆိုအဲ့လိုဟိုလိုက်ပြီးလောက်တာမျိုးလည်းရှိရပေါ့နော်အဲ့လိုလူတန်းစားတည့်ရလည်းရှိနေတည့်ရဗျဟုတ်
မတ်တန်ဂီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဝင်းကြီးချုပ်တစ်နဲ့စင်ကာပူဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်စင်ကာပူနိုင်ငံမှာဝင်းကြီးချုပ်တစ်လော်ရန့်စ်ဝွန်ဦးဆောင်တဲ့အစိုးရတက်လာပြီးဖြစ်ပါတယ်အဲဒါကြောင့်မို့လို့မြန်မာနိုင်ငံအပေါ်မှာထားတဲ့မူဝါဒအပါအဝင်ပြည်တွင်ပြည်ပမူဝါဒတွေဘလို့အပြောင်းလဲတွေဖြစ်လာနိုင်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမဆုမျက်မွန်ကတင်ပြပေးထားပါဗ
ျ။စင်ကာပူနိုင်ငံမှာနှစ်ပေါင်း20အတွင်းမှာဒီပထမဆုံးခေါင်းဆောင်အပြောင်းလဲဖြစ်နေဝင်းကြီးချုပ်ဟာလီဆန်လုံကဝင်းကြီးချုပ်တဲ့လော်ရန့်စ်ဝမ်ကိုမေလ15ရက်နေ့တုန်းကဒီအာဏာလွှဲပေးခဲ့ပါတယ်။စင်ကာပူနိုင်ငံတိုးတက်အောင်မြင်တဲ့နိုင်ငံဖြစ်အောင်ကြိုးစားခဲ့ကြတဲ့ခေါင်းဆောင်ကြီးတွေရဲ့ဆောင်ရွက်မှုတွေကိုဆက်လက်ထိန်းသိမ်းပြီးတော့စင်ကာပူပြည်သူတွေအတွက်ဒီ Titan နဲ့အစိုးရဖြစ်အောင်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်တဲ့ Lawrence Wong ကဒီအမလာလက်ခံစင်မှာပြောကြားခဲ့ပါတယ် မျိုးဆက်သစ်ကိုအာဏာလွှဲပေးလိုက်တာဖြစ်တယ်လို့လည်းသူကပြောကြားခဲ့တာဖြစ်တော့ဒီစင်ကာပူနိုင်ငံရဲ့ဒီပြည်တွင်းပြည်ပမူဝါဒရေးရာတွေမှာအမြင်သစ်တွေနဲ့ဆောင်ရွက်လာနိုင်ပါသလားစင်ကာပူနိုင်ငံမှာလွန်ခဲ့တဲ့အနှစ်20ကျော်တည်းကနေထိုင်နေပြီးတော့ FinTech နဲ့စင်ကာပူအစိုးရရဲ့ e-government online အခြေခံဝန်ဆောင်မှုလုပ်ငန်း project တွေမှာ2002ခုနှစ်တည်းကလုပ်ကိုင်နေတဲ့ software engineer ကိုအောင်ကျော်ဝင်းကိုမိကြည့်ထားပါတယ
်ခုကျွန်တော်ကြတော့အထူးတွေ့နေရတယ်ဒီစင်တာအောက်မှာဆိုတော့အဓိကအစိုးရနဲ့ government sector လူတွေနဲ့ပဲဆိုရင်တော့အကုန်လုံးကသူအကောင့်မြင်ရတယ်အထူးသဖြင့်ဒီ law enforcement officer တွေဒီ plate တွေနဲ့တွေ့နေရတော့သူတို့အကုန်လုံးကတော့သူတော်တော်လေးသဘောကျကြတယ
်အခုဒီအသည့်ဖြစ်လာတဲ့ဝန်ကြီးချုပ်တဲ့ Lawrence Wong ကသူကဒီ American တက္ကသိုလ်တွေမှာလည်းစီးပွားရေးနဲ့ပွဲရခဲ့တယ်လက်ရှိမှာလည်းဘန်နာရေးဝန်ကြီးတာဝန်ကိုတွဲယူထားတဲ့အခါကျတော့သူကဒီစီးပွားရေးဘန်နာရေးဘိုင်းကိုပို့ပြီးတော့မှဟိုအာယုံဆိုင်မယ်လို့ရောကိုအောင်ကျော်ဝင်းအနေနဲ့မြင်ထိုင်လားသုံးသပ်နိုင်လားရှင့်
စင်ကာပူမှာဆိုရင်တော့ဝန်ကြီးချုပ်အဆက်ဆက်ကသူတို့တာဝန်ယူပြီးဆိုရင်တော့ဘန်နာရေးကိုလည်းပထမဆုံးယူလေးရှိတယ်။ပြီးမှသာစိတ်တိုင်းကြ team ကိုအစ်ဖွဲ့တဲ့အချိန်မှာအလက်ရှက်အပြီးမှာနောက်တစ်ယောက်ကိုရွေးရလွှဲရွေးစင်ကိုပေးလေးရှိတယ်။ဒါကတော့အစင်လာပဲဆိုတော့ကျွန်တော်ထင်တယ်ဒီနောက် election တိုင်းကျတော့သူကတာဝန်ယူထားအောင်ပါပဲ။ economy ကစင်ကာပူမှာအရေးကြီးဆုံးလေ။တိုင်းပြည်က city nation ဆိုတော့သူတို့စီးပွားရေးတော့သူအာရုံစိုက်ပါပဲ။လီစီယံလုံးတက်လာတော့လည်းကျွန်တော်သူဘန်နာရေးဝန်ကြီးတာဝန်ယူခဲ့တယ်။ကျွန်တော်ဒီသလောက်ကတော့ဒီ Prime Minister First Time မှာတော့သူတို့အများအားဒီစီးပွားရေးကိုတော်တော်လေးကိုဂရုစိုက်ကြတယ်
။ဆိုတော့ now ဒီသူ့ရဲ့ဒီမူဝါဒအသစ်တွေပေါ့နော်အခုကအစိုးရကလည်းလောကအသစ်ပြောင်းသွားတဲ့ခါကျတော့မူဝါဒဘိုင်းနဲ့ပတ်သက်လို့မေးရမယ်ဆိုရင်ဒီပြည်တွင်းမူဝါဒကိုအရင်မေးချင်ပါတယ်ပေါ့လေ။ဆိုတော့ဒီသူ့ရဲ့ဒီစင်ကာပူမှာနေထိုင်နေတဲ့ကိုအောင်ကျော်ဝင်းတို့လိုမျိုးဒီအခြေချနေတဲ့လူတွေအပါအဝင်နောက်ဒီလာပြီးအလုံးလုံးနေကြတဲ့သူတွေရဲ့အခြေအနေပေါ့နော်ပြောင်းလဲသွားနိုင်ဟိုလောက်တဲ့ဒီတက်ရောက်မှုရှိနိုင်တဲ့ပြည်တွင်းမူဝါဒအပြောင်းလဲတွေရောလုပ်မယ်လို့မြင်နိုင်လားရှင့
်ကျွန်တော်တော့မမြင်ဘူးထင်ဘူးပေါ့လေသူလောက်တော့လုပ်မယ်သူပိုကောင်းအောင်တော့စူးစမ်းပြီးလုပ်မှာပဲဒါပေမဲ့ကျွန်တော်ဒီစလောက်ကတော့ဒီဝန်ကြီးချုပ်အပြောင်းလဲမှာအများရန်သူတို့ချက်ချင်းကြီး dramatic ပြောင်းလာရင်စင်ကာပူမှာကျွန်တော်မကြုံဘူးဟိုရောက်တော့လုံးဝချခဲ့ policy ဆိုလို့ရှိရင်လည်းလီစီယံလုံးကသူ first time မှာဆက်ပြီးတော့ပဲသူအကောင့်တွေဆက်ပေါ်ပြီးသူတို့မှာ dramatic changes ဆိုတော့ရှိလိမ့်မရှိဘူးပြောင်းမယ်ဆိုရင်သူတို့အမျက်ချူပြောတယ်ပေးဟာမစိုးတန်းနိုင်တဲ့နှစ်ချီကြိုပြောတယ်ပြောင်းလို့မဆိုရင
်ဟုတ်ဆိုတော့ပြောချင်တာတော့ဒီလိုပေါ့ဟိုမြန်မာလူမျိုးတွေအပါအဝင်နိုင်ငံသားအနေနဲ့ပြီးတော့အခြေချနေတဲ့ဒီနိုင်ငံသားဒါတွေအပေါ်မှာပြောင်းလဲဟိုအသက်ရောက်မှုရှိနိုင်လောက်တဲ့အပြောင်းလဲလောလောဆယ်ဟိုမလုံနိုင်အောင်ဆိုတဲ့သဘောပေါ့
ဟုတ်တယ်သူတို့အရင်တော့ immigration အားလေးပါလေ PR immigrant တွေအများကြီးလက်ခံလိုက်တော့တချို့အဲ့တုန်းကတော့မကြည်မနက်အတန်တွေထွက်ဖူးတယ်အဲ့တုန်းက election လဲသူတို့ထင်သလောက်မနိုင်တာဖြစ်ခဲ့ဘူးလေအဲ့နောက်ပိုင်းမှာသူတို့ပြန်ပြီး adjustment လုပ်တယ်။လုပ်တဲ့ဟာအခုအချိန်တွေကတော့ဘယ်လိုခေါ်မလဲသူတို့ကြည့်ရတာတော့ဒါဝက်ဒီတိုင်းလေးပဲဆက်သွားနိုင်မယ်ထင်တယ
်။ဆိုတော့နောက်အခုတက်တဆက်ထဲမှာဒီနိုင်ငံတကာရေးရာကိုလည်းမေးချင်တယ်ပေါ့လေ။ဆိုတော့ဘာလို့ဆိုသူစပြီးတော့ဟိုဝင်ကြီးချုပ်တာဝက်လက်ခံတဲ့ပြီးတဲ့နောက်မှာပြောတဲ့ main ကနေမှလည်းသူဘာပြောလဲဆိုတော့ဒီ American နဲ့တရုတ်ကြားမှာဒီပြဿနာရတော့ပေါ့ဟိုရှိနေမှာပဲရှောင်လဲလို့မရတဲ့ပြဿနာတွေရှိနေတယ်။ဒါပေမဲ့စင်ကာပူနိုင်ငံအနေနဲ့ကတော့သူတို့ဒီနှစ်နိုင်ငံစလုံးနဲ့ထိတွေ့ဆက်သဆန်သွားမယ်လို့ပြောတယ်ပေါ့လေဆိုတော့ဒီဒေတာရင်းမှာဒီဩဇာအာဏာလွှမ်းနိုင်ဖို့ကြိုးစားနေတဲ့ဒီ American နဲ့တရုတ်ရဲ့ဂျာမာဟိုဒီစင်ကာပူအနေနဲ့ပေါ့နော်ဘယ်လိုမျိုးပုံစံနဲ့ရပ်တည်သွားမယ်လို့ရောမြင်နိုင်လဲရှင
့်သူတို့ကကိုရီးယားဘယ်လိုခေါ်မလဲနှစ်နိုင်ငံလုံးနဲ့ပြည်လျောင်းနေရတယ်လေဒါပေမဲ့ military တော့ဘက်ကကြည့်ရင်တော့သူတို့ဘယ်လိုခေါ်မလဲလက်နက်တွေပါဆိုရင်တော့ American technology ကိုတော်တော်လေးအားကိုးတယ်ဒါခက်ဆက်ဆက်ပဲဒီစီးပွားရေးနဲ့ကြိုင်တော့လေသူတို့တရုတ်ကသူတို့အားဒီဒီဒေတာပြောမှာတရုတ်ကကမ္ဘာလုံးကအရေးပါနေလေဆိုတော့သူတို့ကျွန်တော်ထင်တယ်အရင်ကြီးတော့မပြေမလည်ဖြစ်မဲ့ဟာမျိုးတော့သူလုံမှာမဟုတ်ပက်လိုက်ပြီးတော့သူတို့အစင်ကာပူအတွက်အကောင်းဆုံးဆိုတဲ့အခြေအနေတစ်ခုပဲသူတို့အချင်းချင်းလုံမဲ့သဘောပါပဲတရုတ်နဲ့အမေရိကန်နဲ့ပြည်လျောင်းနေမှာပဲကျွန်တော်မှတ်မိတာလီစီယံလုံးကသူဝင်းကြီးကျုံဖြစ်ခင်မှာထိုင်ဝမ်ကိုသွားဘူးလေတရုတ်ကမသွားဘူးတားတယ်သူရအောင်သွားတော့တရုတ်ကစိတ်ဆိုးတယ်ဒါပေမဲ့လည်းတော့သူက one china policy ပဲသူဆက်သွားမှာပဲဆိုပြီးတိကျသူပြန်ပြောတော့တရုတ်ကလည်းဒါကိုနှုတ်ပစ်ဆိုပြီးတော့ပြီးသွားတယ်ကျွန်တော်ထင်တယ်စင်ကာပူကတော့သူထိုင်ဝမ်နဲ့သူဆက်ဆံနေဆိုတာလေစင်ကာပူနဲ့ပတ်သက်တဲ့သူတို့ဂတိဝတ်ကိုဒီအကျိုးစီးပွားတွေအများကြီးရှိတယ်ဆိုတော့အခုဒီမှာတော့ဒါမျိုးတွေတရုတ်နဲ့တက်မာတဲ့အခြေအနေကျွန်တော်မတွေ့ဘူးပေါ့နော်လက်ရှိစင်ကာပူအစိုးရနဲ့တရုတ်နဲ့ကတော့တော်တော်လေးပြည်ပြည်လေးနဲ့ဒါရှိနေတယ်လို့ပဲမြင်တယ်
ဆိုတော့အခုဒီတစ်ဆက်သေးပေါ့နော်ဒီအာဆီယံရဲ့အခမ်းအနားကိုလည်းမေးချင်ပါတယ်ဆိုတော့ तू ကဝင်းကြီးချုပ်တက်သူ့မိန်ကွန်းထဲမှာလည်းပြောပါတယ်ဒီအာဆီယံရဲ့ဒီအရေးပါမှုကို तू တံပိုးထားတယ်ဆိုပြီးတော့ထည့်ပြောခဲ့တယ်ပေါ့လေဆိုတော့လက်ရှိဒီအာဆီယံထဲမှာကြည့်မယ်ဆိုရင်မြန်မာနိုင်ငံကိစ္စကတော်တော်လေးဟိုခေါင်းဖဲစရာကိစ္စတစ်ခုဖြစ်နေတယ်ပေါ့လေဆိုတော့ပြီးခဲ့တဲ့ဝင်းကြီးချုပ်ဟောင်းဟိုဒီလီဆန်လုံးလက်ထက်တုံးကတော့စစ်ကောင်စီကိုဒီအစိုးရတစ်ခုအနေနဲ့ကို
တရားဝင်အစိုးရအနေနဲ့ပေါ့လေအတိအမှတ်မပြုတ်နိုင်ပါဘူးဆိုပြီးတော့ကိုဒီအဆက်ဆံမလုပ်ခဲ့ဘူးပေါ့လေဆိုတော့ဒီအခုဒီဝန်ကြီးချုပ်တဲ့ Lawrence Wong လက်ထက်မှာကောဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အဲ့ဒီလိုမျိုးဒီပြက်ပြက်တသားဆက်ပြီးတော့ကင်တွယ်သွားမယ်လို့မြင်လို့ရနိုင်မလားရှင့
်ကျွန်တော်ထင်တာတော့လောလောဆယ်တော့သူတို့ပြောင်းနေမှာမဟုတ်ဘူးဟာဒါဒီ election တော့မတိုင်ခင်မှာ election တိုင်လာရင်လည်းသူတို့ချက်ချင်းသူတို့ထုတ်ပြောမှာမဟုတ်ဘူးသူတို့လည်းအားလုံးပြီးစဉ်ကြီးကအောင်မှာပဲလေကျွန်တော်ထင်တယ်သူတို့မလေးရှားဟာ2025မှာသူတို့ချဲလို့မယ်အဲ့မှာဘာတွေအပြောင်းလဲဖြစ်နိုင်လဲသူတို့ကြည့်အောင်မှာပဲသူတို့ချဲလို့ကဒါသူတို့စပြီးတော့သူတို့ဘူဝါတော့စပြီးတော့ပြောရင်ပြောလိမ့်မယ်အဓိကသူတို့အင်ဒိုနီးရှားနဲ့ဘယ်လိုခေါ်မလဲဥဆောင်တဲ့ဘက်ကိုပဲသွားနေတဲ့ပုံစံပေါ့နော်ထိုင်းတို့ဗီယက်နမ်တို့ကတမျိုးဒီအင်ဒိုနီးရှားမလေးရှားတို့ကဘရူနိုင်းအစားလေဘရူနိုင်း2021မှာဘရူနိုင်းချဲချိန်မှာအင်ဒိုနီးရှားပဲတကယ်ဥဆောင်နေတာပဲဆိုတော့ဒီအတိုင်းကျွန်တော်သွားနေလို့မြင်တယ်ကမ္ဘောဒီးယားချိန်မှာလေသူကမ္ဘောဒီးယားဟွန်ဆန်သူ့အယူဆရရှိမယ်သူတို့အင်ဒိုနီးရှားကိုသူတို့ယူဆအောင်သူတို့မကြော်နိုင်ဘူးဆိုတော့ကျွန်တော်ဒီတည်းပြောင်းမယ်လို့မထင်ဘူးလောလောဆယ်မှာဒီတနေ့နေ့တွေမှာ
နောက်တစ်ခုကကျတော့ဒီအခုလက်ရှိဝန်ကြီးချုပ်တက်ကပေါ့နော်အသက်50ကျော်ပဲဆိုတော့အရင်ဝန်ကြီးချုပ်ဟောင်းတည်တဲ့ဆိုင်တော့သူ့အသက်ကတော်တော်လေးငယ်တယ်လို့ပြောလို့ရတယ်ပေါ့လေဆိုတော့သူကိုယ်တိုင်လည်းပြောပါတယ်သူဒါမျိုးဆက်တဲ့ဖြစ်တယ်ပေါ့လေဆိုတော့ဒီပြဿနာတွေဟိုအမြင်တွေပေါ့နော်ဖြည့်ရှင်းတဲ့နေရာမှာသူဒီအမြင်သစ်နဲ့ဖြည့်ရှင်းနိုင်မယ်လို့ရောဟိုတွက်လို့ရနိုင်မှာရှင
့်အဲ့ဒါတော့တွက်လို့ရတယ်အမြင်သစ်ကတော့ तू အမြင်သစ်ရှိတယ်ဆိုတော့ तू ပြမှာပဲ तू အချိုလေးအရင်နဲ့ပြောခဲ့တယ်ဆိုတော့သူဒီ generation gap ကိုသူတို့ဟိုလူငယ်တွေဟို generation z အစပေါ့နော် xyz ကိုအကုန်လုံးကိုသူ reach out လုပ်မှာပဲဟိုကလူငယ်တွေကြားမှာတော့သူတော်တော်လေးဘယ်လိုခေါ်မလဲအစီလျောင်နေရပေါ့လေခါလီဂီတာလေးဘာလို့တီးပြရဲဘာလို့လုပ်ပြရဲဆိုတော့ကျွန်တော်ထင်တယ် तू အခုချိန်မှာတော့ကျွန်တော်ထင်တယ်ပြောရခက်သေးရွေးကောက်ပွဲပြီးတော့မှသူ့ policy အတက်လာလိမ့်မယ်စင်ကာပူကပုံမှန်ဆိုလို့ရှိရင်သူတို့ဘီဂျီကျုပ်ရဲ့ policy အတက်က second time ကြတော့မှသာသူတို့ဟာမြင်လာတာပထမ first time မှာအရင်တော့ policy အတိုင်းကိုသူတို့ promise တွေဝယ်သူတို့ fulfill လုပ်ကြများတယ
်။ Singtel အပါအဝင်စင်ကာပူအစိုးရရဲ့ project တော်တော်များများမှာ2002ခုနှစ်ခေတ်ကလုပ်ကိုင်နေတဲ့ software engineer ကိုအောင်ကျော်ဝင်းဖြစ်ပါရဲ့ရှင်။စင်ကာပူမှာ2025ခုနှစ်ကြာရွေးကောက်ပွဲရှိတာမို့အဲ့ဒီနောက်ပိုင်းကျမှမူဝါဒအပြောင်းလဲတွေကိုတိတိတသားမြင်လာရနိုင်တယ်လို့သုံးသပ်ပါရဲ့ရှင်။ကျွန်မအစုမြန်ပါမှာ
ဒါကတော့စင်ကာပူဝန်ကြီးချုပ်တင်တဲ့မူဝါဒအပြောင်းလဲတွေအကြောင်းကိုသုံးသပ်တင်ပြပေးခဲ့တဲ့မတ်စုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းအရခတ်တပ်တော်ခေါ် AA အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲလက်နက်ကင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကြားလူတွေအစုလိုက်အသက်ခံရတဲ့အဖြစ်မျိုးတွေတကြောပြန်ဖြစ်ပေါ်လာမှာစိုးရင်ထိတ်လန့်မိတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဖော်ကတက်ကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့နယ်အတွင်းအိုးအိမ်တွေဖျက်ဆီးခံရတာအကြမ်းဖက်မှုတွေတိုးလာနေတဲ့သတင်းတွေထွက်ပေါ်နေပြီးအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေပါဝင်တဲ့အရပ်သားတွေထောင်တောင်းချီအိုးမဲ့အိမ်မဲ့ဖြစ်နေတာကိုဖော်ကတက်ကကြေညာချက်မှာသတိပေးထားပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာတွေနေရပြန်ရေးနောက်နေကြံ့ကြံ့နေရတာဟာလက်တလောကြုံနေရတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်လို့မကြခင်တာဝန်အဆုံးသတ်တော့မဲ့မြန်မာသားမကြည်ဥအောင်ကျော်မိုးကိုကိုကပီဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်သတင်းတွေကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မမုတ်ကတော့နိုင်ငံသားအခွင့်အရေးနဲ့ဂုဏ်သိက္ခာရှိစွာနေရပြန်ရေးကသာရိုဟင်ဂျာအရေးအပြစ်သက်အဖြစ်ဖြစ်လိမ့်မယ်လို့ဒီကနေ့ပဲပြောကြားခဲ့ပါတယ်ခင်ဗျာ။အီရန်သမ္မတအီဘရာဟင်ရာအီစီနိုင်ငံသားရေးဝန်ကြီးဟူစိန်အမီရပ်ဒိုလာဟီယန်တို့ပါဝင်တဲ့အစိုးရအရာရှိတွေရဟတ်ရင်ပြတ်ကျပြီးကွယ်လွန်သွားတဲ့အတွက်ပါကစ္စတန်နိုင်ငံမှာတရက်ကြာဝမ်းနည်းချေကွဲခြင်းအထိတ်မှတတ်မှတ်လိုက်ပြီးလေဗနွန်နိုင်ငံကလည်း၃ရက်ကြာဝမ်းနည်းချေကွဲခြင်းနေ့အဖြစ်နဲ့တတ်မှတ်လိုက်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းအဇာဘိုင်ဂျန်ပြည်နယ်မှာရီကာတာဖွင့်ပွဲတက်ရောက်ပြီးအပြန်ရာသီဥတုဆိုးဝါးတန်းကြောင့်သမရရာအီစီနဲ့အစိုးရအရာရှိတွေလိုက်ပါလာတဲ့ရဟယင်ပြတ်ကျခဲ့တာဖြစ်ပါတယ်ခင်ဗျာ။ဂါဇာဒေသအစ္စရေးဟာမတ်စစ်ပွဲနဲ့ဆက်နွယ်တဲ့ပြီးတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကာကွယ်ရေးဝန်ကြီးယော့ဖ်ဂလန်ဂါဇာမှာရှိတဲ့ဟာမတ်စစ်ပွဲအကြီးအကဲယာယာဆင်ဝါနဲ့အရာရှိတချို့ကိုဖမ်းဝရမ်းထုတ်ဖို့စီစဉ်နေတဲ့အကြောင်း ICC နိုင်ငံတကာရာဇဝတ်ခွန်ရုံးကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနိုလီယက်စတီနော်နဲ့ဇွန်ဘေးဟမ်ဇာဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသည်ရှင်။